Welcome to the Voice of America in Burmese.
ပြန်အောင်ကင်းဝေးတဲ့ညတညဖြစ်ပါသည်များအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American အံကနေ2022ခုနှစ်ဇန်နဝါရီ23ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ9.25 32နဲ့ line length 190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အာဆီယံအနေနဲ့မြန်မာအရေးမှာနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်စစ်ကောင်စီဟာလူသားတို့အပေါ်ကျွလွန်တဲ့ရာဇဝမှုမြောက်တဲ့အထိလူခွင့်ရင်ချိုးဖောက်နေကြောင်း HRW ကပြောပါတယ်ဒေါ်ဆန်းစုကြည်နဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှောင်းတန်နဲ့ပါ၅ဦးအမှုကိုဒီကနေ့ပြန်လည်စစ်ဆေးပါတယ်ဒီသတင်းတွေအပါအဝင်တခြားထိတ်တန့်ရောက်တဲ့သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါအခုညပိုင်းနားဆင်ရမယ့်သတင်းတွေမှာတော့ KNU တပ်မဟာငါထိမ့်ချုပ်နေမြေကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်နေတာရင်းနဲ့ပတ်သက်ပြီ
းငါတို့မှာပဲဒါပေမဲ့တပ်မဟာ၃ရက်အဆက်နားမှာတပ်မဟာ၃ရက်တော်တော်ကြီးကတ်ရာသားတယောက်ပြည်လို့ကြားတယ်ဟုတ်၃နာရီတန်ရတယ်ညောအမှောင်ရမှာတနင်္လာဆိုတော့လေတော်တော်မှောင်တဲ့အချိန်ပဲလေအမှောင်ဘယ်လိုလဲနေသူက
KNU နိုင်ငံရေးဌာနပြောခွင့်ရပဒိုစောထော်နီပြောသွားတာဖြစ်ပါတယ်ဒီကြောင်းပြည်စုံကိုမကြားခင်မှာနားဆင်ရမှာပါဒါပြင်စကိုင်းတိုင်းထီးကြိုင်မြို့နယ်ဘက်မှာလည်းစစ်ကောင်စီတပ်တွေကလေကြောင်းနဲ့တိုက်ခိုက်ခဲ့တာတခါစကိုင်းတိုင်းကနေချင်းပြည်နယ်ဘက်ကိုခရီးမသွားဖို့ဒေသခံ PDF အဖွဲ့တွေကတတိပေးထားတဲ့အကြောင်းအပါအဝင်စစ်ကောင်စီကတောင်ဆန်းစုကြည်ကိုနောက်ထပ်အဂတိ၅မှုနဲ့ထပ်ပြီးတော့ဆွဲတရားဆွဲဖို့ပြင်ဆင်နေတဲ့အကြောင်းစာရတွေကိုနားဆင်ရဖို့ရှိပါတယ်ဒီကြောင်းနေမတိုင်ခင်အခုနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကိုဝင်းမင်းတို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံအတွင်းအကြက်အတဲတွေပိုပြီးဆိုးမလာအောင်ကူညီဖြည့်ရှင်ဖို့အတွက်နိုင်ငံတကာအသိုက်အဝန်းရဲ့အားထုတ်ကြိုးပမ်းမှုတွေကိုအရှိတောင်အာရှနိုင်ငံများအသင်းအာဆီယံကပူးပေါင်းဆောင်ရွက်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာကတိုက်တွန်းလိုက်ပါတယ်။လက်ရှိအာဆီယံအလဲကျဥက္ကဋ္ဌတာဝန်ယူထားတဲ့ကမ္ဘောဒီးယားနိုင်ငံဝန်ကြီးချုပ်ခွန်ဆန်းရဲ့မြန်မာနိုင်ငံခီးစဉ်အပြီးရပ်ပိုင်းအတွင်းမှာအခုလိုတိုက်တွန်းလိုက်တာပါ။အထူးကိုယ်စားလှယ်နိုလင်းဟေဇာဟာကမ္ဘောဒီးယားဝန်ကြီးချုပ်ခွန်ဆန်းနဲ့အွန်လိုင်းမှာမြန်မာအရေးဆွေးနွေးခဲ့သလိုမြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးကြိုးပမ်းမှုတွေမှာပူးပေါင်းဆောင်ရွက်ဖို့နဲ့ရှင်မတိုးနိုင်ဖြစ်နေတဲ့အာဆီယံဘုံသဘောတူညီချက်၅ရပ်အကောင့်ထယ်ဖော်မှုတွေမှာတိုးတက်မှုရလအောင်ဆောင်ရွက်ဖို့တိုက်တွန်းခဲ့တဲ့အကြောင်းဒီကနေ့ထုတ်ပြန်တဲ့ကုလသမဂ္ဂကြီးညာချက်မှာဖော်ပြထားပါတယ်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ဟာအာဆီယံအလဲကျဥက္ကဋ္ဌတာဝန်ယူပြီးနောက်ပိုင်းပြီးခဲ့တဲ့ဒီနှစ်ပတ်ကပဲမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးအာဏာသိမ်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့တာပါသူ့ရဲ့မြန်မာနိုင်ငံခီးစဉ်ဟာအာဏာသိမ်းစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုအသိမှတ်ပြုရာကြားတယ်ဆိုပြီးပြည်ရင်းပြည်ပလူခွင့်ရေးတက်ကြွလှုပ်ရှားသူတွေကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ကြပါတယ်အာဏာသိမ်းမှုနောက်ပိုင်းစစ်ကောင်စီရဲ့အကြမ်းဖက်ဖြိုခွဲတိုက်ခိုက်မှုတွေကြောင့်အရသာပြည်သူ1400တဲ့မင်းနဲ့တေဆုံးခဲ့ရပြီးဖြစ်တယ်လို့တက်ကြွလှုပ်ရှားသူတွေကိုကိုကာပီကုလသမဂ္ဂကပြောပါတယ်မြန်မာနိုင်ငံအတွင်းအခြေအနေတွေပိုဆိုးလာနေတဲ့အပေါ်အထူးစိုးရိမ်ကြောင်းနဲ့မြန်မာအရေးကိုကင်တွယ်ဖြည့်ရှင်းတဲ့နေရာမှာပြည်ပြခါမှာပါဝင်သူအားလုံးရဲ့အတန်းတွေကိုနားထောင်ရမှာဖြစ်ပြီးအားလုံးနဲ့ဓာတ်ရိုက်ထိတွေ့ဆက်ဆံသွားရမှာဖြစ်တယ်လို့အထူးကိုယ်စားလှယ်နိုလင်းဟေဇာကဒီကနေ့ကြေညာချက်မှာအလေးနဲ့ထည့်သွင်းပြောဆိုသွားပါတယ်ခင်ဗျာ
ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့မြန်မာတပ်တွေဟာလူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်တဲ့လုပ်ရက်တွေလုပ်နေတာမို့ထိရောက်တဲ့နိုင်ငံတကာဖိအားလိုနေပြီလို့နိုင်ငံတကာလူခွင့်ရေးအဖွဲ့တစ်ခုကပြောလိုက်ပါတယ်။မြန်မာစစ်တပ်တွေဟာနေရာနဲ့လူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်နေတာကြောင့်အခုလိုပြင်းထန်တဲ့အဆင့်ထိရောက်လာပြီးနိုင်ငံတကာအစိုးရတွေကထိထိရောက်ရောက်ဖိအားပေးတုံ့ပြန်ကြဖို့နိုင်ငံတကာလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကဒီနေ့နှစ်စဉ်အစည်းအဝေးခန်းစားထုတ်ရင်းတိုက်တွန်းလိုက်တာပါ။အခုလိုထိရောက်နိုင်အောင်နိုင်ငံတကာအစိုးရတွေအနေနဲ့မြန်မာစစ်တပ်ကိုလက်နက်တင်ဖို့ရောင်းချတာတွေမလုပ်ဖို့မြန်မာစစ်တပ်ဝင်ငွေရစေမဲ့လမ်းကြောင်းတွေကိုဖြတ်တောက်ပစ်ဖို့နဲ့စစ်ကောင်စီကိုပြစ်မှတ်ထားအရေးယူတာတွေပါလုပ်ရလိမ့်မယ်လို့လဲ HRW ရဲ့အာရှအရာညွှန်ကြားမှု Brad Adams ကရှင်းပြထားပါတယ်။ Florida တရက်နေမှာဆက်အနာသိမ်းလိုက်တာကြောင့်ဒီမိုကရေစီအုပ်ချုပ်ရေးဖယ်ရှားခံလိုက်ရပြီးတိုင်းပြည်တွင်လူခွင့်ရေးချုပ်ဖောက်မှုတွေပုံမှန်ဆိုးဝါးလာခဲ့တယ်လို့လဲ HRW ရဲ့2022ခုနှစ်ကမ္ဘာလုံးဆိုင်ရာလူခွင့်ရေးအစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။မြန်မာစစ်တပ်ဟာအရသာအစိုးရကိုထုတ်ချပြီးဆက်ကျင်ကန့်ကွက်သူတွေပေါ်လဲလူသားမဆန်တဲ့ရာဇဝတ်မှုတွေကျူးလွန်ကတိုင်းဒေသလူနည်းစုဒေသတွေမှာပါအကြမ်းဖက်မှုတွေတဖန်ပြန်ကျူးလွန်နေတယ်လို့ညွှန်ကြားမှု Adams ကထောက်ပြခဲ့ပါတယ်။ဒါအပြင်မြန်မာပါဝင်နိုင်ငံပေါင်း100နီးပါးကလူခွင့်ရေးခြေနေတွေကိုလေ့လာသုံးသပ်ထားတဲ့ဒီအစည်းအဝေးခန်းစာထဲမှာ အာဏာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံအတွင်းလူခွင့်ချစ်ပွားမှုတွေပုံမဆိုးပါလာတာကိုအဓိကထောက်ပြထားပါတယ်ခင်ဗျာ
။တလနီဘာကြာစစ်စေးကြာနာမှုရပ်နားထားရတဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆန်းစုကြည်သူ့ရဲ့စီးပွားရေးအကြံပေးမစ္စတာရှောင်းတန်ရဲ့အပါအဝင် NLD အစိုးရလက်ထက်ကဝန်ကြီး3ဦးတို့ရဲ့နိုင်ငံတော်လျှို့ဝှက်ဥပဒေပုံမှ31ကငနဲ့ဆွဲဆိုထားတဲ့အမှုကိုဒီနေ့ပြန်လည်စစ်ဆေးကြားနာခဲ့ပါတယ်။ဒီနေ့ရုံးချိန်မှာစစ်ကောင်စီဘက်ကတင်တဲ့တပ်သေးအုပ်ကိုစစ်ဆေးခဲ့တယ်လို့သိရပါတယ်။ဒူရဲမှုအစင်းရှိတဲ့ရဲအယာရှိတအုပ်နဲ့ရာအိမ်မှုတအုပ်တို့ကိုဒီနေ့စစ်ဆေးမှုလုပ်ခဲ့တယ်လို့သိရပါတယ်။စီးပွားရေးကြံပေးရှောင်းတန်ရဲ့ laptop မှာတွေ့ရတဲ့စီမံဘာနာဝန်ကြီးဌာနနဲ့ဆက်ဆက်တဲ့ဆာရွက်စာတမ်းတွေကြောင့်သူ့အပြင်ဒေါအောင်ဆန်းစုကြည်နဲ့ NLD အစိုးရလက်ထက်ကစီမံဘာနာဝန်ကြီး2ဦးဖြစ်တဲ့ဦးကျော်ဝင်းနဲ့ဦးစိုးဝင်းဒုဝန်ကြီးဦးဆက်အောင်စုစုပေါင်း5ဦးကိုစစ်ကောင်စီဘက်ကနိုင်ငံတော်လျှို့ဝှက်အုပ်ဒေပုံမှန်31ကငယ်နဲ့တရားစွဲဆိုထားတာဖြစ်ပါတယ်။ကင်ဆာဝေဒနာကြောင့်အစာအိမ်အရေးပေါ်ခွဲစိတ်မှုလုပ်ခဲ့ရတဲ့ NLD အစိုးရလက်ထက်ကစီမံဘာနာဝန်ကြီးဦးစိုးဝင်းရဲ့ကြမ်းမာရေးအခြေအနေကြောင့်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလလယ်လောက်ထဲကစစ်ဆေးကြနာမှုတွေကိုခေတ္တရပ်နားထားခဲ့ရတာကိုအခုမှပြန်လည်စတင်စစ်ဆေးခဲ့တာဖြစ်ပါတယ်။ဦးစိုးဝင်းအခြေအနေကတိုးတက်လာတဲ့အခြေအနေမှာရှိပေမဲ့စေယုံစွန့်ွင့်မရသေးတာမို့ဒီကနေ့ရုံးချင်းကိုမတက်ရောက်နိုင်ကြောင်းတရားရုံးကိုတင်ပြလာခဲ့တယ်လို့သိရပါတယ်။ဒီကနေ့မှာရှောင်းတန်တဲ့တဦးတည်းကိုဆွဲဆိုထားတဲ့လာဝကအဲ့ဥပဒေကိုလည်းစစ်ဆေးခဲ့ပြီးတရားလူပြတက်တဲ့တဦးကိုစစ်ဆေးခဲ့တယ်လို့သိရပါတယ်။အမှုနှစ်ခုစလုံးစစ်ဆေးချက်တွေနဲ့ပတ်သက်လို့အသေးစိတ်တော့မသိရသေးပါဘူး။တောင်ဆန်းစုကြည်ရှင်းနေတယ်ကိုအမှုအကြောင်းမပြောဖို့စစ်ကောင်စီကပုံမှန်144ထုတ်ခါဖြည့်ဆို့ခွင့်ပိတ်ထားတာကြောင့်အသေးစိတ်အခြေအနေကိုတော့မသိရှိရသေးပါဘူး။ရုံးချင်းကိုလာမဲ့ကြာတာပရိနေဇန်နဝါရီလ20ရက်နေ့ကိုထပ်မံချိန်ဆထားပါရခင်ဗျာ
။ American လွှတ်တော်အကြမ်းဖက်တက်ခတ်ခံရမှုစုံစမ်းစစ်ဆေးရေးကော်မတီတောင်းဆိုချက်ပေါ် Republican အမတ်ဘက်ကပယ်ချလိုက်ပါတယ်။ American အောက်လွှတ်တော်လူနည်းစုခေါင်းဆောင် Kevin McCarthy ကိုစုံစမ်းရေးကော်မတီကလိုအပ်တဲ့မှတ်တမ်းတွေနဲ့တွစ်ဆုံမေးမြန်းချက်တွေပေးဖို့တောင်းဆိုခဲ့တာကိုအခုလိုပယ်ချလိုက်တာပါ။သမ္မတဘိုင်ဒန်အနိုင်ရခဲ့တဲ့2020သမ္မတရွေးကောက်ပွဲရလဒ်ပြောင်းလဲဖို့သမ္မတဟောင်းဒေါ်နယ်ထရမ့်ထောက်ခံသူယာနေချီကလွှတ်တော်ထဲဝင်စီးပြီးရဲတွေကိုရိုင်းနှက်တဲ့အထိလုပ်ခဲ့တာပေါ့လွှတ်တော်အမတ်တွေကိုတိုင်းကြုံတွေ့ခဲ့ရတာကိုကိုတိုင်းတိုက်ရိုက်ပြောပြထားတဲ့အသေးစိတ်တွေရဖို့ဒီကော်မတီကကြိုးပမ်းနေတာပါဒါပေမဲ့မစ္စတာမက်ကာတီကတော့ဒီကော်မတီစစ်ဆေးမှုတွေဟာအာဏာလွဲသုံးစလုပ်နေတာဆိုပြီးဒီကော်မတီနဲ့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့ကြေညာချက်ထုတ်ပြန်လိုက်တာပါခင်ဗျာ
အတန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11683ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတင်းငွေမှာလိုင်းလမ်းမီတာ190 kHz 1505ကနေပြောင်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်အတန်ကနေကြာတာပရိနေညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းကူးစက်မြန် COVID-19 မျိုးဗီဇကွဲ Omicron ကူးစက်နေသူ52ဦးကိုဓာတ်ခွဲဆန်းသပ်တွေ့ရှိခဲ့ကြောင်းစစ်ကောင်စီကျန်းမာရေးဌာနကဒီကနေ့သတင်းထုတ်ပြန်ပါတယ်။ဒါဟာမြန်မာနိုင်ငံမှာ COVID-19 Omicron မျိုးဗီဇကွဲကူးစက်သူလက်ရှိအချိန်အထိတရက်အတွင်းအများဆုံးတွေ့ခဲ့တာလည်းဖြစ်ပါတယ်။အခု Omicron မျိုးဗီဇကွဲ COVID-19 ကူးစက်နေသူတွေဟာမြန်မာနိုင်ငံသား40ဦးနဲ့နိုင်ငံခြားသား2ဦးတို့ဖြစ်ကြပြီးသူတို့ဟာ Relief Flight နဲ့ပြန်ဝင်လာကြတာမှာအိန္ဒိယကပြန်ဝင်လာသူ32ဦး UAE ကပြန်လာသူ၄ဦးမလေးရှားနဲ့ထိုင်းနိုင်ငံတို့ကပြန်လာသူ3ဦးစီလို့ဖြစ်တယ်လို့ဆိုပါတယ်။ဒီချိန်ထဲမှာပဲမြန်မာနိုင်ငံထဲမှာလွန်ခဲ့တဲ့24နှစ်အတွင်း COVID-19 ကူးစက်သူ192ဦးကိုတွေ့ရှိခဲ့တဲ့အကြောင်းနဲ့သေဆုံးသူ2ဦးရှိခဲ့တဲ့အကြောင်းကျန်းမာရေးဌာနကသတင်းထုတ်ပြန်ပါတယ်။ကျန်းမာရေးဌာနကထုတ်ပြန်ထားတဲ့သတင်းတွေအရခုချိန်ထိမြန်မာနိုင်ငံမှာ COVID-19 ကူးစက်နေသူစုစုပေါင်း 93,225 ဦးရှိခဲ့ပြီးသေဆုံးသူကတော့ 19,298 ဦးရှိခဲ့ပြီဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ပြီးခဲ့တဲ့သတင်းပတ်တွေအတွင်း COVID-19 ရောဂါကူးစက်မှုကြောင့်ဆေးရုံတက်ကူးသသူ33ရာခိုင်နှုန်းတိုးလာသလိုသေဆုံးသူအရေအတွက်ဟာလည်း40ရာခိုင်နှုန်းပြန်တိုးလာခဲ့တယ်လို့အမေရိကန်ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ကမနေ့ဇန်နဝါရီလ12ရက်နေ့မှာပြောပါရခင်ဗျာ။
ကိုဗစ်မျိုးကွဲတဲ့ Omicron ကြောင့်ကမ္ဘာတစ်ဝှမ်းကူးစက်မှုတဟုန်တိုးမြင့်တက်လာချိန်မှာကိုဗစ်ကာကွယ်ဆေးအကြိမ်ကြိမ်ထပ်ထိုးတာကကိုခံအားကိုပြန်အားနည်းသွားစေနိုင်တယ်လို့ဥရောပသမဂ္ဂဆေးဝါးကုကွယ်ရေးဖွဲ့ကသတိပေးလိုက်ပါတယ်။ဥရောပသမဂ္ဂဆေးဝါးအေဂျင်စီကြီးကမက်ခရိုကယ်ဗယ်လရီကဒီနေ့အခုလိုသတိပေးလိုက်ချိန်မှာကိုဗစ်စဖြစ်ခဲ့တဲ့တရုတ်မှာတော့ကိုဗစ်ထိန်းချုပ်ဖို့ဦးစားပေးရင်တခြားပြင်းထန်ရောဂါဖြစ်သူတွေဒုက္ခရောက်လာနေပါတယ်။ဒီအထက်နိုင်ငံအလဲပိုင်းကဆေးရုံနှင်းကိုယာယီပိတ်လိုက်တာလည်းပါပါတယ်။ကိုဝင်ပြတ်ကျတဲ့အမျိုးသမီးတူကိုဗစ် -19 စစ်ဆေးထားချက်မရှိတာကြောင့်ခေါင်းစဉ်ဆေးရုံကဝင်ခွင့်မပြုခဲ့တဲ့ချိန်မှာ နှလုံးယောဂတဲ့အတူလဲရှီယန်မြို့ကနိုင်ငံတကာဆေးရုံတက်ခွင့်မရလို့ဆုံးမခဲ့တယ်လို့မိသားစုဝင်တွေကဆိုပါတယ်။တချင်းထဲမှာတရုတ်နိုင်ငံရဲ့ကိုဗစ်လုံးဝမရှိသေးကိုဗစ် 0 မူဝါဒအောက်မှာကိုဗစ်စစ်ဆေးကန့်သတ်ထိန်းချုပ်မှုတွေပြင်းပြင်းထန်ထန်ဆက်လုပ်နေရမှာနိုင်ငံမြောက်ပိုင်းတျန်ချင်းမြို့မှာတော့လူ14သန်းကိုဆေးစစ်တာတွေဒုတိယကြိမ်ဖိဖိစီစီဆက်လုပ်နေပါတယ်။ခီးတော်လာမှုတွေကိုလည်းဒီနေ့ကနေတည်းကတင်းကျပ်ထားပါတယ်။တရုတ်နိုင်ငံမှာဆောင်းရင်းအိုလံပစ်ပွဲနောက်လာဇန်တဲ့လုံနိုင်ဖို့အဓိကချပြီးအခုလိုဖိဖိစီစီကိုဗစ်ကာကွယ်ထိန်းချုပ်မှုတွေလုပ်နေချိန်မှာဒီတျန်ချင်းမြို့ကအိုလံပစ်ကျင်းပမဲ့ဘီဂျင်းမြို့တော်နဲ့မိုင်60ကန်တာဝေးပြီးကားနဲ့သွားမယ်ဆိုရင်နိုင်ဝက်လောက်ပဲကြာပါတယ်အခုလိုချိန်မှာအိန္ဒိယနိုင်ငံမှာလည်းဒီနေ့ကိုဗစ်ကူးစက်ခံထားရသူ 25,000 နီးပါးအဖြစ်မနစ်မေလာတည်းကဆိုရင်နေ့စဉ်ကူးစက်မှုနှုန်းအမြင့်ဆုံးစံချိန်တင်ခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ခင
်ဗျရုရှားနဲ့ OSCE လို့ခေါ်တဲ့ဥရောပတိုက်လုံခြုံရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ရေးအဖွဲ့တို့ဒီကနေ့ဗီယက်နမ်မြို့မှာတွေ့ဆုံဆွေးနွေးကြဖို့ရှိတာမို့ရုရှားနဲ့ယူကရိန်းနယ်စပ်မှာဖြစ်ပေါ်နေတဲ့တင်းမာမှုတွေရှော့ချရေးကြိုးပမ်းမှုတွေဟာဒီအစည်းအဝေးပေါ်ကိုအာရုံပြောင်းသွားကြပါပြီယူကရိန်းနဲ့ရုရှားနယ်စပ်ကတင်းမာမှုတွေရှော့ချရေးအတွက်အမေရိကန်နဲ့ရုရှားတို့ဗီယက်နမ်မြို့မှာတင်းလင်းလာနေကတွေ့ဆုံခဲ့တာနဲ့မနေ့ဗုဒ္ဓနေ့ကရုရှားနဲ့နေတိုးအဖွဲ့တို့ဘရပ်ဆဲလ်စ်မြို့မှာတွေ့ဆုံဆွေးနွေးမှုတွေအပြီးဒီကနေ့အစည်းအဝေးကိုကျင်းပတာဖြစ်ပါတယ်ဒီဆွေးနွေးမှုတွေမှာပါဝင်သူအားလုံးကဆွေးနွေးပွဲရလဒ်ကိုပြန်လည်သုံးသပ်ပြီးနောက်တစ်ဆင့်ဘာလုပ်မယ်ဆိုတာကိုဆုံးဖြတ်ကြမှာဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရ Net Price ကသတင်းတောက်တွေကိုမနေ့ကပြောကြားခဲ့ပါတယ်ဒါပြင်ဒီဆွေးနွေးပွဲကိုတက်လာကြတဲ့ရုရှားကိုယ်စားလှယ်တွေဟာလည်းသမ္မတဗလာဒီမီပူတင်ထံပြန်အစီခံကြရအောင်မှာဖြစ်ကြောင်းအမေရိကန်ဘက်ကတန်တမာရေးနဲ့တွစ်ဆုံဆင်းနေတဲ့နိလနဲ့ကိုပို့ပြီးလူလာတယ်ဆိုတာကိုသိရှိထားတာနဲ့အညီသမ္မတပူတင်အနေနဲ့လည်းငြိမ်းချမ်းရေးနဲ့လုံခြုံရေးကိုဦးစားပေးရွေးချယ်လိမ့်မယ်လို့ယုံကြည်ကြောင်း Net Price ကပြောပါတယ်။လက်ရှိဖြစ်ပေါ်နေတဲ့တင်မာမှုတွေရှော့ချရေးအတွက်တန်တမာရေးနိလနဲ့အပြေရှားကြဖို့အမေရိကန်နဲ့ NATO အဖွဲ့တို့ကရုရှားကိုတိုက်တွန်းနေကြတာဖြစ်ပါတယ်။မနေ့ကဘရာဆဲမြို့မှာပြုလုပ်ခဲ့တဲ့၄နိုင်ကြာဆွေးနွေးမှုအပြီးတင်းမာမှုတွေကိုလျှော့ချမယ်ဆိုတဲ့ဂရိကဝတ်ကိုမရခဲ့သလိုမလျှော့ချဘူးဆိုတဲ့ကြေညာချက်လည်းမထွက်သေးကြောင်းအမေရိကန်ကိုယ်စားလှယ်အဖွဲ့ကိုဥဆောင်ဆွေးနွေးခဲ့တဲ့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝင်ဒီရှာမန်ကဆွေးနွေးပွဲအပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့ပါတယ်ခင်ဗျာ
ကမ္ဘာနံပါတ်1အမျိုးသားတင်းနစ်ချန်ပီယံနိုဗက်ဂျိုကိုဗစ်အနေနဲ့ဩစတြေးလျ Open ကစားပွဲအစီအစဉ်မှာဒီနေ့ထက်သွင်းခံလိုက်ရပြီဖြစ်ပေမဲ့ဗီဇာပြန်ရမရတော့မတည်ကြသေးပါဘူးကမ္ဘာတင်းနစ်ကြောင့်မဂျိုကိုဗစ်အနေနဲ့ဩစတြေးလျဆွေးရဲကိုဗစ်ကာကွယ်စည်းကမ်းနဲ့မကန့်ညီပဲကာကွယ်ဆေးမထိုးပဲဝင်လာတာကြောင့်သူ့ကိုနိုင်ငံတွင်းကပြန်မောင်းထုတ်မထုတ်ဆွေးရဆုံးဖြတ်ချက်ကိုစောင့်ဆိုင်းနေရပါသေးတယ်။အခုလိုနိုင်ငံတွင်းမှာဆက်နေခွင့်ဗီဇာမတည်ကြသေးချိန်မှာဩစတြေးလျ Open ပြိုင်ပွဲကျင်းပရေးကော်မတီဘက်ကတော့ဆာဗီးယားနိုင်ငံသားဂျိုကိုဗစ်အနေနဲ့တနိုင်ငံတည်းသားဖြစ်တဲ့ကမ္ဘာအဆင့်88ရှိသူမွိုင်းမွာကိုမက်နိုဗစ်နဲ့ပြိုင်ပွဲအစရှေ့ပတ်မှာကစားဖို့စီစဉ်ထားပြီးဖြစ်ပါတယ်။ဂျိုကိုဗစ်ဘက်ကနေတင်ပြလျှောက်လိုက်ခဲ့တဲ့သူကိုဗစ်ကြောင့်ဒီကာကွယ်ဆေးကင်းလခွင့်ရှိတယ်ဆိုတဲ့ချက်ကိုတရားဝန်ကပယ်ချထားပြီးဗီဇာရုတ်ထားစေဖြစ်ပေမဲ့နောက်ဆုံးပြန်ရမယ့်ဆုံးဖြတ်ချက်ကိုစောင့်ဆိုင်းရစဉ်ကာလကတော့နိုင်ငံရေးဆက်နေခွင့်ရထားပါတယ်ခင်ဗ
ျနောက်ဆုံးသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုစတိုက်ထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်အရင်ဆုံးတော့ဒီနိုင်ငံတော်ဝန်ကတိုက်ပွဲသတင်းတွေကိုစတိုက်တင်ဆက်ပေးသွားမှာဖြစ်ပြီးတော့ဒီတဲကမှအရင်ဆုံးပြည်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုပြောပြကြပါတယ် KNU ကရင်မျိုးသားအစည်းအရုံးတက်မှာငါထိမ့်ချုပ်ရာမဖပွန်ခရိုင်မူထရော့ခရိုင်တဲကချွေးညောင်မင်းကြေးရွာပေါ်ကိုစစ်ကောင်စီတပ်တွေကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ရွာသားတယောက်သေဆုံးပြီးတော့၃ယောက်ဒဏ်ရာရခဲ့ပါတယ်။ဖပွန်ခရိုင်ဘက်ကိုစစ်တပ်ကလေကြောင်းကနေတိုက်ခိုက်နေတာနှစ်ရက်သက်တိုက်ရှိနေပြီဖြစ်တဲ့အကြောင်းကိုတော့ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ KNU တပ်မှငါထိတ်ချုပ်ရာဖပွန်ခရိုင်ဒွေလိုမြို့နယ်ဝေါ်မှုကြေးရွာအုပ်စုတဲကချွေးညောင်မင်းကြေးရွာပေါ်ကိုဒီကနေ့ဇန်နဝါရီလ23ရက်နေ့မနေ့တနားရီကျော်အချိန်မှာစစ်ကောင်စီတပ်ကလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။တပ်မှ3နဲ့ကတ်နေတဲ့နေရာပေါ်တိုက်ခိုက်မှုအတွင်းဒေသခံ2ဦးသေဆုံးက3ဦးဒဏ်ရာရရှိခဲ့တယ်ဆိုပြီး KNU နိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူဖရိုစောတော်နီကပြောပါတယ်။စစ်တပ်ဘက်ကတိုက်လေရင်နဲ့တိုက်ခိုက်နေတာ2ရက်ရှိပြီလို့လည်းသူကပြောပါတယ်
။ကျွန်တော်တို့တင်းရအောင်ဆောက်ပါတော့เนาะ။ဒီနော်လို့နေရာဆက်တယ်လို့ပြောလို့ရပါတော့ဒီနော်တလိုင်းတော့မလာဘူးဘယ်လိုပြည်လဲစဉ်းကြောင်းရဲ့ဆက်တယ်နော်အဲ့ဒါတော့တမောက်ပေါင်းကြီးကတမောက်တော့အဆက်မှရှိတယ်ငါးတဲ့မှာတော့ငါးတဲ့မြစ်တယ်ဆက်မှာငါးတဲ့မှာပဲဒါပေမဲ့တမောက်တော့ရဲ့အဆက်နားမှာတမောက်တော့တော်တော်ကြီးကတ်ရာသားတယောက်ပြည်လို့ကြားတယ်ဟုတ်တော့လာတန်ရတာတနည်းပါ
တာပေါ့
အမှောင်ရမှာတနင်္ဂနွေလောက်ဆိုတော့လည်းတော်တော်မှောင်တဲ့အချိန်ပဲလေအမှောင်ဒီလိုလေးဥစားတော်များပြောရတော့ fighter တွေလို့ပဲပြောတယ
်စစ်ကောင်စီဘက်ကဘုံကျဲတက်ခတ်ခဲ့တဲ့နေရာဟာအရက်သားပြည်သူတွေနေထိုင်တဲ့ကြေးရွာတွေရှိတဲ့နေရာဖြစ်တာမို့စစ်ကောင်စီဘက်ကအရက်သားပြည်သူတွေကိုပိတ်မှတ်ထားတိုက်ခိုက်နေတာလို့လည်း KNU ဘက်ကပြောပါတယ်စစ်လေရဲ့နှစ်စီးနဲ့ဘုံလေးလုံးကျဲချခဲ့တဲ့အတွက်ဒေသခံတွေတေဆုံးထိခိုက်ခဲ့တဲ့အပြင်အဆောက်အဦ၅လုံးနဲ့ထိခိုက်ပျက်စီးသွားတယ်လို့လည်း KNU သတင်းနဲ့ပြန်ကြားရေးဌာနကလည်းသတင်းထုတ်ပြန်ထားပါတယ်အခုလိုမျိုး KNU တပ်မကထိန်းချုပ်ရနယ်မြေတဲကိုစစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲတိုက်ခတ်မှုလုပ်ခဲ့တာဟာအခုဇန်နဝါရီလထဲမှာပဲ၃ချိန်ရှိသွားပြီလို့လည်း KNU ကပြောပါတယ်။ဇန်နဝါရီလ၁၂ရက်နေ့ဘုံကျဲတိုက်ခတ်မှုမှာတော့စေယုံအဆောက်အဦတစ်ခုထိခိုက်ပျက်စီးခဲ့ပေမဲ့အသေးအပြောက်တော့မရှိခဲ့ပါဘူး။ KNU က2021ခုနှစ်အတွက်တိုက်ပွဲနှစ်ချုပ်ထုတ်ပြန်ထားရမှာတော့စစ်ကောင်စီတပ်တွေနဲ့ KNU တပ်တွေကြားပြီးခဲ့တဲ့တစ်နှစ်လုံးတိုက်ပွဲပေါင်း3,000ကျော်ဖြစ်ပွားခဲ့ပြီးဒီထဲမှာတပ်မ9နယ်မြေမှာအများဆုံးဖြစ်ခဲ့တာလို့လည်းပြောထားပါဗျ။မြန်မာအစိုးရနဲ့ KNU ကြား2012ခုနှစ်မှာအပြစ်ခတ်ရဲစရေးလက်မှတ်ရေးထိုးခဲ့ပြီး2015ခုနှစ်မှာတနင်္ဂနွေလုံးပြစ်ခတ်တိုက်ခတ်မှုရဲစရေးသဘောတူစာချုပ် NCA ကို KNU ကလက်မှတ်ရေးထိုးခဲ့ပါဗျ။ဒါပေမဲ့လည်းအစိုးရတပ်နဲ့ KNU ကြားတိုက်ပွဲတွေကတော့မကြာခဏဖြစ်ပွားခဲ့ပါဗျ။စစ်ကောင်စီကအာဏာသိမ်းလိုက်တဲ့ဖေဖော်ဝါရီလ၁ရက်နေ့နောက်ပိုင်းမှာတော့ KNU တပ်မဟာ9ခုရှိတဲ့အနေနဲ့တပ်မဟာ6ခုမှာတိုက်ပွဲတွေဖြစ်ခဲ့တယ်လို့လည်း KNU ရဲ့နှစ်ချုပ်အစီရင်ခံစာမှာဖော်ပြထားပါတယ်ရှင
်။ထိုင်းခြေဆိုင်သတင်းတော်မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ကရင်ပြည်နယ်ဘက်ကတိုက်ပွဲသတင်းတွေပြီးတဲ့နောက်ဒီမြန်မာနိုင်ငံမြောက်ပိုင်းစကိုင်းတိုင်းဘက်ကဒီလေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့လည်းပြောပြခြင်းပါတယ်။စကိုင်းတိုင်းဒေသကြီးကတာခရိုင်ထီးကျိုင်မြို့နယ်တွင်ကမရသိန်ကြီးရွာကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်တာကြောင့်အဆောက်အဦတချို့မီးလောင်ခဲ့ပါတယ်စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်နေတဲ့စကိုင်းတိုင်းနယ်ကနေရာတချို့မှာစစ်တပ်ကနေမြေရှင်းလင်းရှာဖွေတာတွေကိုဆက်လုပ်နေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းပြောပြပေးမှာဖြစ်ပါတယ်ဗျာ
စကိုင်းတိုင်းဒေသကြီးကတာခရိုင်နယ်ကမရသိန်ကြီးရွာတဝိုက်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေရှိနိုင်မယ်ထင်တဲ့နေရာတွေကိုစစ်ကောင်စီကဒီကနေ့ဇန်နဝါရီလ23ရက်အစောပိုင်းကတည်းကတိုက်လေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့ပါတယ်။မရသိန်ကြီးရွာကတော့ကချင်ပြည်နယ်နဲ့ကပ်နေတဲ့ကတာခရိုင်တဲကထီးကျန်းမြို့နယ်9မိုင်လောက်အကွာမှာရှိပါတယ်။ရွာပေါ်ဘုံကျဲတိုက်ခိုက်တာကြောင့်ရွာတွေကစာတင်ကြောင်းအပါအဝင်အဆောက်အဦတချို့ထိခိုက်ပျက်စီးခဲ့တယ်လို့ထီးကျန်းဒေသခံတူဦးကပြောပါတယ
်။ဟုတ်ကဲ့လေရင်ကတော့ဒီနေ့မနေ့မှလာကြည့်တော့ဗမာဒီနေ့ပြန်ဆိုင်နိုင်ပါလေ။အဲမဲဒီယူနစ်အမီတို့မို့လို့အဲ့တော့အဲ့ဒီကကံတို့ကဘုံလို့သုံးငါးရရသူစုပြီးပြင်နေပြီးတော့မှမနေ့ကကျတော့အဲ့ဒီတို့ကယူအောင်သူရောက်ခဲ့တယ်ပေါ့ယူပြီးတော့မှဝင်လို့လုပ်တော့တော်တော်များများကလေးအနေနဲ့အချင်းပေါ့လေအတိတ်တွေရှိတဲ့အခါကျတော့အဲ့ဒါကိုသူတို့ရှင်းနေအနေနဲ့ဒီမင်းတို့ကအဲကျောက်ကနေတဲ့ကျေးတော့တော့ပေါ့ကျေးတော့တာတော့အဲယူအောင်ဝတ်ထီတော့ပြေယူအောင်ကစတင်ချောင်းကိုထီတယ်ယူအောင်ရေးသုံးရင်တော့ထီယူတာတော့လောလောဆယ်ဆယ်ရင်းပေါ့ဗျာကျွန်တော်ပဲယူရတဲ့ထီမကတ်နိုင်ကြတဲ့နေစားရှိတဲ့တွေ့တဲ့ဘာလို့ဒီကြည့်တော့လဲလို့လို့လည်းအမြင်ရတော့တုံးနေပြီတိတယ်ပေါ့ပြီးတော့မှကိုဘကတော့ခုညနေတော့လင်းသွားချင်မှတော့ထိလိုက်တယ်ညရတယ်ဆိုရင်တော့မရှိဘူးဗျာခေါင်းသာကြည့်တော့အပေါ်ရင်းမှကြီးတော့တော့ကြည့်လို့ရတော့နည်းနည်းသိရတယ်ဆိုရင်လည်းကျွန်တော်တို့ဒီကနေ့မရှိသေးဘူးပေါ့
စစ်ကောင်စီတပ်တွေဟာလွန်ခဲ့တဲ့3ရက်လောက်ကတည်းကအင်းတော်မျိုးဘက်ကနေကြီးတက်လာတာဖြစ်ပြီးထီးချိုင်မျိုးကိုဗိုလ်ဒူးနေကရောက်ရှိစခန်းချပြီးတဲ့နောက်အနီးအနားနေရာတွေကိုနေမြေရှင်းလင်းနေတာလည်းဖြစ်ပါတယ်ဒေသခံတွေကတော့စစ်ကောင်စီတပ်တွေရောက်လာတဲ့အတွက်ကြိုတင်ပြီးကြေးရွာတွေကိုစွန့်ခွာထွက်ပြေးတင်းရှောင်ခဲ့ကြပါတယ်ကတာမြို့နယ်ကမိုးဒါကြီးကြေးရွာကိုလည်းမနေ့ကစစ်ကောင်စီကလေရင်နဲ့ဘုံကျဲတက်ခိုက်တာကြောင့်နေအိမ်တွေမီးလောင်ကျွမ်းခဲ့ပါတယ်တိုက်ပွဲတွေဖြစ်နေတဲ့စကိုင်းတိုင်းကပြည်သူ့ကာကွယ်ရေးအဖွဲ့တွေရှိနေနိုင်တဲ့နေရာတွေပေါ်စစ်တပ်ကနေမြေရှင်းလင်းတက်ခိုက်တာတွေအခုရက်ပိုင်းစတိုက်လုပ်နေတာပါအနောက်မြောက်တိုင်းစစ်ဌာနချုပ်ရှိတဲ့မုံရွာနီးရင်းမပင်ခရိုင်ပလဲမြို့နယ်ကအုံနောက်ရွာမှာလဲဇန်နဝါရီလ10ရက်နေ့ကဒေသခံကာကွယ်ရေးတပ်ဖွဲ့တွေအစည်းအဝေးလုပ်နေချိန်စစ်ကောင်စီကလေကြောင်းကနေပါတိုက်ခိုက်ပြီးနေမြေရှင်းလင်းခဲ့လို့ဒေသခံတွေထွက်ပြေးခဲ့ကြပါတယ်ရွာထဲကိုစစ်သားတွေဝင်လာလို့ရွာသားတွေထွက်ပြေးခဲ့ရတယ်လို့ပလဲမြို့ကန်တူကပြောပါတယ
်ဒီနေ့အစိုးရရွာလေးထဲမှာသူတို့မှုထတာရွာရှိတဲ့အိမ်ကြီးတွေကစားကြရီပေါ့ဗျာဆန်နေပါလေဆိုရင်အကုန်လုံးနားနေပါလေကုန်ဖြန့်ကျက်ဖြစ်တာဘာသာတွေကကစင်တွေအနဲ့ပြည့်ရတယ်ဆိုတာတို့ဆိုရင်အိမ်မှာအကန့်ခန်းတော့လက်ထက်ပါတယ်ငွေတော့ပြည့်တွေပါလေတောင်မှပြုတ်ကြတာတွေပါလေဆိုရင်အကုန်လုံးတို့ကကောက်ယူကြတယ်ပါလေအဝေးတွေပေါ့အခုရန်ဒီဆော့ကမိတ်ဆွေတွေကြွားနေပါလေမှာရွှေ့နေကြတာလည်းရှိတယ်
ချို့တော့ရရတော့ရောက်ကြရပါရတော့ဝင်ရတာပေါ့ဗျာမိမလို့ပြပါရတော့ကျွမ်းမမရှိဘူးပြပေးရွာလေးမှာပဲနေကြတော့အဲ့ဒီဒါပဲမှာစစ်တပ်ကအင်အားဖြင့်နေပြီးထိုးစစ်ဆင်ဖို့ပြင်နေပုံရတယ်လို့ပလဲ
ပြန်စီရဲပုံမျိုးကအမသာစီမှုတို့မြောက်သွားတဲ့အခါမှာအဒီလက်ရှိပလဲမျိုးနယ်ကိုတော့အလုံးစင်းနဲ့ထိုးစစ်ဆင်ဖို့ပစိရိနေမှာလှုပ်ရှားမှုရဲ့စတင်မျိုးလုပ်နေတာပေါ့မီဒီယာတွေကလုံးဝအဆောင်ကြီးနေထားတဲ့လိုက်လံပြီးတော့ဟိုကျွန်တော်တို့အနေထားလိုက်ရွေးရှားမှုပဲရှိနေတယ်ဘယ်လိုအနေထားရကျွန်တော်တို့ရင်ဆိုင်လို့မဖြစ်သေးတဲ့အခါမှာတော့ထိတဲ့တကယ်ကိုတော့မရှိသေးဘူးအဲဒီတဲ့ဒီတ ြပြီးတော့လုပ်နေပါတယ်။စေရေးအရာလိုအပ်ရင်ဒီကြောင်းကနေတိုက်ခိုက်မှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်းပြောထားပါတယ်ခင်ဗျာ
။ကိုကြော်ကြော်သိန်းပြောပြတော့တာဖြစ်ပါတယ်။စကိုင်းတိုင်းဘက်ကစေရေးသတင်းပြီးတဲ့နောက်အခုတခါတော့ချင်းပြည်နယ်ဘက်ကစေရေးသတင်းကိုလည်းကြည့်ရအောင်ပါ။နနဂိုင်းတိုက်ပွဲတွေဖြစ်နေတဲ့ချင်းပြည်နယ်ထဲမှာတိုက်ပွဲတွေပုံမှန်ပြင်းထန်လာနိုင်တဲ့အခြေအနေရှိတာကြောင့်သကိုင်းတိုင်းဘက်ကနေချင်းပြည်နယ်ဘက်ကိုပြည်သူတွေခီးသွားတာမဟုတ်ဖို့ PDF ဇိုလန်ကသတိပေးထားပါတယ်။တီးတိမ်ဖလန်းစားတဲ့မျိုးတွေဘက်ကိုအသွာလာမဟုတ်ဖို့သတိပေးထားတာကြောင့်စားရေးတောက်ရေးအခက်အခဲဖြစ်လာနိုင်တယ်လို့ဒေသခံတွေကပြောပါတယ်။ဒီနေ့ဇန်နဝါရီ23ရက်နေ့မှာလည်းမတူပီမြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ချင်းကာကွယ်ရေး CDF အဖွဲ့တို့ပစ်ခတ်တိုက်ခိုက်တာတွေရှိခဲ့ပါတယ်။ချင်းပြည်နယ်ဘက်ကစီးရင်နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုအောင်မြတ်သူပြောပြပေးမှာဖြစ်ပါတယ်ဗျာ
။ချင်းပြည်နယ်မင်းတပ်မြို့နယ်နဲ့ဖလန်းမြို့နယ်တို့ဘက်မှာစစ်ကောင်စီတပ်တွေနဲ့ချင်းကောက်ဝေးတပ်ဖွဲ့တွေကြားတိုက်ပွဲတွေနေစဉ်လိုလိုရှိနေပါတယ်။ဇန်နဝါရီလ12ရက်ဗုဒ္ဓနေ့ကစကိုင်းတိုင်းကလေးမြို့နယ်ကနေချင်းပြည်နယ်ဘက်ကိုစစ်ကောင်စီတပ်တွေအင်အားဖြည့်ချီတက်လာတာကြောင့်ချင်းပြည်နယ်ဘက်ကပြည်သူတွေခီးသွားတာမဟုတ်ဘူးအတွက် PDF ဇိုလန်ကထပ်မံမြစ်တပ်ရက်ခံထားပါတယ်။ဒါကြောင့်မလို့ဒီနေ့ဇန်နဝါရီလ23ရက်နေ့မှာကလေးမျိုးနယ်ဘက်ကနေချင်းပြည်နယ်ဘက်ကိုကားတွေအသွာလာမရှိဘူးလို့ကလေးမျိုးဒေသခံတို့ကပြောပါတယ်
။သူတို့တိုက်ပွဲအခြေမျိုးဖြစ်နိုင်တယ်ဆိုပြီးတော့တက်လာဖို့ပေါ့နော်။အဲ့လိုမျိုးသူတို့ထုတ်ပြန်ထားတာရှိတယ်။ကိုကားတွေလည်းမသွားဘူးလို့ကြားတယ်။ဘယ်ကားမှလည်းကလေးမျိုးပေါ့နေလေ။ဟိုဘက်ကနေလည်းဆင်းလာတာမရှိဘူးပေါ့နော
်။ချင်းပြည်နယ်တီးတိမ်ပလန်းစားတဲ့မျိုးနယ်တွေမှာနေကြသူတွေအနေနဲ့အစားအသောက်ကစားလို့လိုအပ်တဲ့ကုန်ပစ္စည်းတွေကိုစကိုင်းဘက်ကဝယ်ယူကြရတာလည်းဖြစ်ပါတယ်။ဒါကြောင့်အခုလိုအသွားလာမလုပ်နိုင်တဲ့အခြေအနေကကြာလာရင်အခက်အခဲရှိလာနိုင်တယ်လို့အဲ့ဒီကလေးမျိုးကပဲဆက်ပြောပါတယ်
။သွားလို့မရဘူးဆိုတော့ဥမာကလေးရည်ဒီတီတိန်ဘက်ကိုသွားရလမ်းရင်ပြီးတော့ဖလန်ဘက်ကိုသွားရလမ်းရင်ရှိတာ哦ဆိုတော့တီတိန်ကလေးနိုင်ငံဖလန်လို့သွားရလမ်းနေရှိတော့ဒါခရီးတဲ့ဂျင်ကားရီရောဂုံဂျင်ကားရီရောသွားလို့မရဘူးဆိုတော့ဒါရေရှိအခြေချာဖြစ်လာနိုင်တယ်ဆိုတော့ဒီကိုင်းတဲ့ဦးလေးကြီးမြင့်မှုတွေတဖြည်းဖြည်းတော့ဖြစ်လာနိုင်တဲ့အလားတော်ရှိတယ်ပေါ့။ချင်းပြည်နယ်ကဒီတူလူချူတွေကြွတော့အခဲတွေတော့ဖြစ်လာနိုင်တာပေါ့
စီရီတင်းမနေတဲ့မတူပီမျိုးနယ်ဘက်မှာလည်းဒီကနေ့မနက်ကစစ်တပ်နဲ့ချင်းကာကွယ်တပ်ဖွဲ့တွေပြစ်ခတ်တိုက်ခိုက်မှုတွေရှိခဲ့ပါတယ်မင်းတပ်ကလည်းမတူပီဘက်ကိုစစ်ကြောင်းချီလာတဲ့စစ်ကောင်စီတပ်ကိုမတူပီချင်းကာကွယ်ရေးအဖွဲ့ CDF ကနေစတင်ဘုံခွဲတိုက်ခဲ့တာဖြစ်တယ်လို့ CDF ပြန်ကြားရေးတောင်းဝန်ကိုနေလင်းဦးကပြောပါတယ
်ကျွန်တော်တို့နောက်ဆုံးတော့ဒီပြစ်ခတ်ကတက်လာတဲ့တီကိုတော့ဒီရှိပါတော့နော်အဲ့ဒီဒီတိုင်းတော့ကြည့်ရခါမှာကျွန်တော်တို့တပ်ဖွဲ့ဝင်တွေထောင်ထားတဲ့မိုင်းတော့နေပြီရပေါ့နော်ဒါပေမဲ့အစီတော်တော့ကျွန်တော်လည်းမသိသေးဘူးပေါ့နော်ကျွန်တော်တို့အခုအဲ့ဒီမိုင်းခွဲတဲ့နေရာကမတူတူရဲ့အရှိတ်ပေါ့နော်လေမျိုးချောဆုံပေါ့နော်အဲ့ဘက်မှာဖြစ်ပါသေးရဲ့
မင်းညပိုင်းကလည်းမတူပီပလဝလမ်းစုံအခြေဆိုင်တဲဘွေးတက်စကန်ကိုမတူပီ CDF အဖွဲ့တွေကနေတွားရောက်ပစ်ခတ်ခဲ့တယ်လို့ကိုနေလင်းဦးကဆက်ပြောပါတယ်
စနိုက်ပါကတော့ထေဘွေးမှာအမေကကျွန်တော်တို့ဒီလိုကလမ်းမှာရှိရထေဘွေးတက်စကန်ကိုကျွန်တော်တို့ပြစ်ခတ်တယ်ဘာစနိုက်ပါနဲ့ပြတော့နှစ်ယောက်ကြတယ်ဘာလို့အတိတ်ကစလဲဆုတ်ပါနေရ
မတူပီဘက်တိုက်ပွဲဖြစ်ပေါ်မှုအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုအခုလိုပြောပါတယ
်မတူပီဘက်မှာတော့ကျွန်တော်တို့မနေ့ကညကတော့မတူပီမှာကျွန်တော်တို့ထေဘွေးစကန်မှာလုံရေးတာဝန်ထမ်းဆောင်နေတဲ့အခွဲတွေကိုအဲဒီ PDF အမိကအကြံပွင့်25ယောက်လောက်ကကျွန်တော်ပြစ်ခတ်ခဲ့တာတော့ရှိတယ်အဲ့ဒီမှာတော့ကျွန်တော်တို့ထိခိုက်ဒဏ်ရာရရှိမှုတော့မရှိပါဘူးဗျ
မတူပီမြို့နယ်မှာဇန်နဝါရီလ3ရက်ကစပြီးတော့မတူပီ CDF အဖွဲ့နဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲတွေဆက်တိုက်ဆိုးလို့ဖြစ်နေပါတယ်မတူပီမြို့နယ်ဘက်ကစစ်ကောင်စီတပ်တွေအင်အားအများပြားနဲ့စစ်ကြောင်းချီလာနေတဲ့အတွက်အချိန်မီတိုက်ပွဲပြင်းထန်လာနိုင်တယ်လို့ CDF တွေကခန့်မှန်းထားကြပါတယ်နှစ်ဖက်တိုက်ပွဲတွေဖြစ်နေတဲ့နေရာတစ်လျှောက်ကကြီးရွာတွေကဒေသခံတွေကလည်းဘေးလွတ်ရာကိုထွက်ပြေးနေကြပါတယ် ဇန်နဝါရီလ10ရက်နေ့ကစကိုင်းတိုင်းကလေးမြို့တောင်ပံ2မိုင်ငန့်အကွာမှာရှိတဲ့တာစီကျေးရွာဘက်မှာစစ်ကောင်စီတပ်ကနေပစ်ခတ်မှုကြောင့်ရွာသားတဦးသေဆုံးပြီးတဦးဒဏ်ရာ2ဦးဖမ်းခံခဲ့ရပါတယ်။ချင်းပြည်နယ်တဲကမတူပြည်မြို့နယ်ထဲမှာလည်းဇန်နဝါရီလ6ရက်နေ့ကတပ်ဖြတ်ခံထားရတဲ့ရဲသား10ဦးရဲ့ရုပ်အလောင်းတွေကိုမတူပြည် CDF ကတွေ့ရှိခဲ့တဲ့အတွက်မိသားချုပ်ခဲ့ကြပါတယ်။ CDF ဘက်ကရဲသားတွေလို့ပြောပေမဲ့စစ်ကောင်စီဘက်ကတော့သေဆုံးသူတွေဟာတိုက်ပွဲအတွင်းကြဆုံသွားတဲ့ CDF အဖွဲ့ဝင်တွေဖြစ်တယ်လို့ပြောထားပါတယ်ခင်ဗျ။
ကောင်းမြတ်သူပြောပြသွားတာဖြစ်ပါတယ် VOA ကနေမြန်မာဘာသာစီစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုတော့တိုက်ပွဲသတင်းတွေပြီးရနောက်စစ်ကောင်စီဘက်ကတောင်ဆန်းစုကြည်ကိုနောက်ထပ်အမှုတွေနဲ့တရားစွဲဖို့လုပ်နေတဲ့သတင်းကိုဆက်ပြီးတော့ပြောပြပေးကြပါမယ် NLD အစိုးရရဲ့နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဘောစစ်ကောင်စီကအဂရိလိုက်စားမှု၅မှုနဲ့ထတ်တိုးတရားစွဲဖို့ပြင်ဆင်နေပါတယ်ရရင်၅ရင်၅ရမ်းမှုတလုံငန်းပါမဲ့ရှောက်ထားမှုစောက်ရိုင်းနဲ့ပတ်သက်ပြီးတရားစွဲမှာဖြစ်တယ်လို့စုံစမ်းသိရှိရပါတယ်။တောင်ဆန်းစုကြည်သူ့ရဲ့စီးပွားရေးချန်ပီယံရှောင်းတာနောင်းနဲ့ NLD ဆိုရလက်ထက်ကဝန်ကြီး3ဦးတို့ပေါ်တရားစွဲထားတဲ့နိုင်ငံတော်ရှုဝတ်အုပ်ပဒေချိုးဖောက်တယ်ဆိုတဲ့အမှုကိုလည်းဒီနေ့ဇန်နဝါရီ23ရက်မှာပြန်ပြီးတော့ကြားနာစစ်ဆေးခဲ့ပါတယ်။တောင်ဆန်းစုကြည်ရဲ့အမှုတွေနဲ့ပတ်သက်လို့နောက်ဆုံးသိထားရသမျှကိုရန်ကုန်ကပြပို့လာတဲ့သတင်းကိုငါခင်ပြောပြပေးမှာဖြစ်ပါတယ်ဗျာ။
အဂနိလိုက်စားမှု၅မှုနဲ့တရားရုံးမှာလက်ရှိရင်ဆိုင်နေရတဲ့ဒေါန်ဆန်းစုကြည်ကိုစစ်ကောင်စီကနောက်ထပ်အဂနိလိုက်စားမှု၅မှုနဲ့တရားစွဲဖို့ပြင်ဆင်နေပါတယ်။ရဟယင်၅ရက်မှုနဲ့ပတ်သက်လို့အမှု၃ခု၊တစ်လုံငန်းပါမစ်လျှောက်ထားမှုနဲ့ပတ်သက်လို့အမှု၂ခုဖြစ်ပြီးဒီအမှုတွေမှာ NLD အစိုးရလက်ထက်သမရဦးဝင်းမြင့်၊လူကယ်ပြဝန်ကြီးဒေါက်တာဝင်းမြတ်အေးရုံးနဲ့လည်းအမှုတွဲထားတယ်လို့စုံစမ်းသိရပါတယ်။လုံလုံးဆယ်တော့ဘယ်သူနဲ့ဘယ်လိုအမှုတွဲတယ်ဆိုတာအတိအကျမသိရသေးဘူးလို့တရားရုံးနဲ့နှီးဆက်သူရှေ့နေတူက VOA ကိုပြောပါတယ်။
ကျွန်တော်ဆွဲလေးဦးမင်းနဲ့မဆွဲပါဘူး။အဲငါမှုဆွဲတယ်ငါမှုတက်ဆွဲတယ်။ဟိုတက်အတိကြတော့မင်းနဲ့တန်ကြမှာတော်ရမှာ။လေငါရှိတဲ့လေဟိုဟဲလီကော်ပတာပေါ့ဟဲလီကော်ပတာနဲ့ပတ်သက်ပြီးတော့တော့ခုပေါ့ဗျာ။ပြီးတော့ဟိုတက်လုံငန်းမြန်မာတက်လုံငန်းအစ်ဝယ်တဲ့ဒေသနဲ့ပတ်သက်ပြီးတော့ဆက်မှုပေါ့အားလုံးအဲ့လိုငါမှုလို့ပြောကြတယ်
။ဒေါ်ဆတ်ဆွတ်ကြီးဟာ NLD အစိုးရရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းစီကဒေါ်လာနဲ့ရွှေတွေရယူမှုအတွက်အားကြီးလိုက်စားမှုတမှုနောက်နေပြီးတော့မှဒေါကင်ချီဖောင်ဒေးရှင်းရဲ့လာရောက်တော်စီမံကိန်းအတွက်မြေနေရာယူမှုနေအိမ်စောက်မှုတို့အတွက်အာဂရိမှုသုံးမှုရန်ကုန်တိုင်းမှာလည်းဒေါကင်ချီဖောင်ဒေးရှင်းအတွက်မြေနေရာယူမှုနဲ့အာဂရိမှုတမှုစုစုပေါင်း၅မှုနဲ့တရားရင်ဆိုင်နေရတာပါအခုထက်ဆွဲမဲ့အာဂရိအမှု၅မှုပါပေါင်းမယ်ဆိုရင်ဒေါန်ဆန်းစုကြည်အပေါ်အာဂရိလိုက်စားမှု၁၀မှုရှိသွားမှာဖြစ်ပါတယ်ဒေါန်ဆန်းစုကြည်ရဲ့ရှေ့နေတွေကိုအမှုအကြောင်းမပြောဖို့စစ်ကောင်စီကပုံမှန်144ထုတ်ပြန်တားမြစ်ထားတာကြောင့်အမှုတွေအကြောင်းအသေးစိတ်ကိုတော့မသိရနိုင်ပါဘူး။လက်ရှိနေပြီးတော့အထူးတရားရုံးမှာတောင်ဆန်းစုကြည်အမှုရင်ဆိုင်နေရတဲ့နိုင်ငံတော်လှုပ်ရက်ချက်အဥပဒေချိုးဖောက်တဲ့ဆိုတဲ့အမှုအတွက်ဒီကနေ့ပြန်လည်ကြားနာစစ်ဆေးပါရစေ။စီဝါရေးအကြံပေးရှောင်းတန်ရဲ့ laptop ထဲမှာစီမံဘဏ္ဍာဝန်ကြီးဌာနနဲ့ဆက်ဆက်တဲ့ဆွေရစံတန်းတွေတွေ့တယ်လို့ဆိုပြီးရှောင်းတန်နဲ့အတူတောင်ဆန်းစုကြည် NLD အစိုးရလက်ထက်ကစီမံဘဏ္ဍာဝန်ကြီးနှစ်ဦးဖြစ်တဲ့ဦးကျော်ဝင်းနဲ့ဦးစိုးဝင်းဒူးဝင်ကြီးဦးဆက်အောင်စုစုပေါင်း၅ဦးကိုနိုင်ငံတော်လှုပ်ရက်ချက်အဥပဒေပုံမှန်31ခန်းငယ်နဲ့တရားစွဲထားတာဖြစ်ပါတယ်။ခရစ်စမတ်ရုံးပိတ်ရက်တွေအပြင်အမှုရဲမှာပါတဲ့ဝင်ကြီးဦးစိုးဝင်းကန်ဆာရောဂါအကျွဲခွဲစိတ်ကုသမှုခံယူခဲ့ရတာကြောင့်ကျန်းမာစစ်ဆေးမှုတွေကိုတလားလောက်ဆိုင်းငံ့ထားရကနေဒီကနေ့ပြန်လည်စစ်ဆေးတာဖြစ်ပါတယ်။ဒီကနေ့ပြန်လည်ကြားလာတဲ့အခါစစ်ကောင်စီဘက်ကတင်တဲ့တပ်သေးနှစ်ဦးကိုစစ်ဆေးခဲ့တယ်လို့သိရပါတယ်။လူရဲမှုအဆင့်ရှိတဲ့ရဲအယားရှိတစ်ယောက်နဲ့ရအိမ်မှုတယောက်တို့ကိုဒီကနေ့စစ်ဆေးမှုတွေလုပ်ခဲ့တယ်လို့ရှင်းနေတူက VOA ကိုပြောပါတယ်
။ဟောဒီကဖြစ်ဖြစ်ဟောဗျာ။ဟုတ်တယ်ဗျာ။ဒီနေ့ရောက်သွားတယ်။ဦးမျိုးဒီရောက်တယောက်ရဲ့စာဝေးတက်ပြီးတယောက်ရဲ့ဒီနေ့ရောက်တယ်။ဒီလိုရတော့ဒီစက်တင်ဘာမှခင်ထားတယ်ပေါ့။ဆိုတော့ဒီလုံခင်ရရဲ့ပေါ့။ဟောအဲ့ဒီဆိုကျွန်တော်တော့မပြောဘူး။တရားဥပဒေဖတ်ကြတယ်ဗျာ။ဟောစက်တင်ကြတယ်သူကတာဝန်ရင်းနေတယ်ရှင်းတာ
။ကိစ္စဝေဒနာကြောင့်အစာရင်အရေးပေါ်ခွဲစိတ်မှုလုပ်ခဲ့ရတဲ့ဦးစိုးဝင်းအခြေအနေကတူးတက်မလာသေးတဲ့အတွက်စေယုံစင်ခွင့်မရသေးတာမို့ဒီကနေ့ရုံချင်းကိုမတက်ရောက်နိုင်တဲ့အကြောင်းတရားရုံးကိုတင်ပြခဲ့တယ်လို့လည်းသိရပါရဲ့ရှင်
။တောင်ဆန်းစုကြည်ကိုစစ်ကောင်စီဘက်ကအာဂရိမှုနောက်ထပ်၅မှုနဲ့ဆွဲဖို့ပြင်ဆင်နေရတဲ့ပတ်သက်ပြီးတော့မကင်ဖြူတွေပြောပြတာဖြစ်ပါတယ်။ VOA ကနေဂျာသာရင်းနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည7:00နာရီအထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့အဲ့ဒီခါကျရင်တော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အပတ်စဉ်ကျမရေးကဏ္ဍနဲ့တိုင်းရင်းသတင်းတော်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
ဖီယိုအမေရိကန်တန်ကနေကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ19 25 30နဲ့လိုင်းလမ်းမီတာ190လို့ဆက်ပြီးတော့အတန်းလွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပြီးတော့အဲ့ဒီမှာတော့ကြာသပတေးနေ့ညတိုင်းတင်ဆက်ပေးနေကြဦးအောင်ခင်ရဲ့မြန်မာရေးသုတ်ချက်အပတ်စဉ်ကိုမင်းတင်ဆက်ပေးနေတဲ့ကျမကြီးခန္ဓာနဲ့ဒူတိုင်းသတင်းတွေကိုနားဆင်ရမှာဖြစ်ပါတယ်။ဒီတက်ကမှအရင်ဆုံးတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာပါ။မွန်ပြည်နယ်ကနိုင်ငံရေးချီနေတဲ့ပတ်သက်ပြီးတော့မွန်မျိုးသားတအူးနဲ့မွန်မျိုးသမီးတအူးမွန်မျိုးသမီးတုတေတီတို့သုံးသပ်ထားတာကိုဦးအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
။ဒီပတ်မှာတော့မွန်မျိုးသားရင်းနဲ့ပတ်သက်တဲ့မွန်အမျိုးသားနဲ့မွန်အမျိုးသမီးတို့ရဲ့သုံးသပ်ချက်တွေကိုတင်ပြပါမယ်။နောက်ဦးစလုံးရဲ့ဆောင်းပါးတွေကိုနယ်သာလန်နိုင်ငံအခြေစိုက် Transnational Institute ကထုတ်ဝေတာဖြစ်ပါတယ်။မွန်နိုင်ငံရင်းနဲ့2021အာနာဖီဇန်ရေးဆန္ဒပြပွဲမှာပါဝင်ခဲ့သူမင်းနိုင်စွန်းရဲ့ဆောင်းပါးကိုနိုဝင်ဘာလကထုတ်ဝေပြီးမိခမွန်းရဲ့ဆောင်းပါးကို2020ဇွန်လမှာထုတ်ဝေပါတယ်။ဆက်အာနာသိမ်းမှုကြောင့်မွန်လှုပ်ရှားမှုရင်ဆိုင်နေရတဲ့အကျအတဲတွေကိုတင်ပြတဲ့မင်းနိုင်စွန်းရဲ့တမိုင်းကြောင်းနောက်ကသုံးသပ်ချက်တွေကိုအရင်ဆုံးတင်ပြလိုပါတယ်။မွန်ညင်ညွေးပါတီရဲ့ခေါင်းဆောင်နှစ်ဦးစစ်ကောင်စီတဲ့ပါဝင်ခွင့်ရတာကိုအကောင့်မြင်သူတွေရှိတယ်လို့အဆိုးမြင်သူတွေလည်းရှိပါတယ်။စစ်ကောင်စီမှာမွန်ပါဝင်တယ်လို့အမျိုးသားညင်ညွေးအစိုးရအဖွဲ့မှလည်းမွန်တွေပါဝင်ပါတယ်။မွန်အချိုးစည်းဘွားကိုစစ်ကောင်စီနဲ့ပူးပေါင်းပြီးညှင့်တင်လိုသူရှိတယ်လို့အမျိုးသားညီညီရောအစိုးရနဲ့ပူးပေါင်းပြီးမြင့်တင်ရမယ်လို့ယုံကြည်သူလည်းရှိပါတယ်။တမိုင်းမှာတော့ဗမာကတိုင်းရင်းသားကိုတုံးပြီးအာဏာတိဆောက်တယ်။ဗမာအချင်းချင်းတင့်မြတ်တဲ့အခါရင်ကြားစစ်ပူးပေါင်းပြီးတိုင်းရင်းသားတွေကိုဖိနှိပ်တဲ့တပ်စီတရကတွေအများကြီးရှိတယ်လို့ဆိုပါတယ်
။ဗမာအင်အားစုတွေပြန်ဆိုင်တဲ့အခါမှာတစ်ဖက်ကနေဝင်ရောက်ကူညီလို့အကျိုးရုပ်ခဲ့ရတဲ့တမိုင်းတင်ငန်းစာတွေမွန်မာအများကြီးရှိတယ်လို့မင်းနိုင်စွန်းကဆိုပါတယ်ကျန်းဖို့အစိုးရလက်ထက်မှာရော NLD အစိုးရလက်ထက်မှာပါမွန်အရေးကိုလှစ်လျူရှုခဲ့ကြတာပါနှစ်ပေါင်းများစွာဗမာလက်အောက်ခံဖြစ်ခဲ့ပေမဲ့ကိုကြမာကိုဖန်တီးခြင်းနဲ့စိတ်တက်မွန်နေမှာရှိပါတယ်ဟန်တာဝရီပြည်ကို1959မှာဗမာမင်းအလောင်းဖျားသိမ့်ပိုက်ခြင်းကစပြီးမွန်နိုင်ငံကွယ်ပြောက်သွားတာမို့နှစ်ပေါင်း265နှစ်ရှိနေပါပြီအဲ့ဒီအချိန်ကစပြီးမွန်လွတ်မြောက်ရေးတိုက်ပွဲစတင်တယ်လို့ဆိုပါတယ်အာနာရှင်ဟူသည်များဆန့်ကျင်တာဟာမွန်တော်လိုင်း၏အစဉ်အလာဖြစ်ပါတယ်။ရွေဦးတော်လိုင်း၏အောင်မြင်သွားရင်လည်းအာနာရှင်ဒလိကိုဆက်လက်ဆန့်ကျင်ရမယ်လို့ဆိုပါတယ်
။မွန်ကိုပိုင်းပြတ်ထန်းခွင့်အတွက်လွတ်လပ်ရေးရကြတဲ့ကလှုပ်ရှားခဲ့ပါတယ်။အဲ့ဒီတုန်းကတော့မွန်ပြည်သူတပ်ဦးဆိုတဲ့လက်နက်ကိုင်အဖွဲ့ပါ။1962မှာမွန်ပြည်သစ်ပါတီတည်ထောင်တော့မွန်အမျိုးသားလွတ်မြောက်ရေးတပ်ဦးဟာပါတီရဲ့လက်နက်ကိုင်တပ်ဖွဲ့ဖြစ်လာပါတယ်။1964မှာမွန်ပြည်နယ်ဖွဲ့စည်းလိုက်တော့လက်နက်ကင်လှုပ်ရှားမှုရှိနေစေဖြစ်ပါတယ်။1995ရောက်တော့နဝတ္တစီအစိုးရနဲ့မွန်ပြည်သစ်ပါတီအပြည့်ရဖို့သဘောတူကြပါတယ်။အပြည့်ရပတ်တန်25နှစ်ရှိလာပြီမဲ့မွန်လူမျိုးရဲ့အကျိုးစီးပွားတိုးတက်လာတာမျိုးမတွေ့ရဘူးလို့မွန်အမျိုးသမီးမိခမွန်းကသုံးသပ်တင်ပြထားပါတယ်။အပြည့်ရကာလမှာစစ်တပ်အင်အားတိုးပွားလာပြီးနိုင်ငံခြားမှာအလုပ်လုပ်တဲ့မွန်တွေများပြားလာတဲ့အတွက်ဆိုးကျိုးများပြီးကောင်းကျိုးမရှိတော့ဘဲလို့ဆိုပါတယ
်အပြည့်ရကာလမှာတိုက်ပွဲဖြစ်လိုက်ညှိနှိုင်းလိုက်ဆွေးနွေးပွဲလုပ်လိုက်နဲ့ညဉ့်ဉန်းရေးမရဘဲလမ်းလျှောက်ရင်းတဖြည်းဖြည်းလမ်းပျောက်တယ်လို့ဖြစ်လာတယ်လို့မိခမွန်းကသုံးသပ်ပါတယ်စီးပွားရေးလုပ်ငန်းတွေလည်းပျောက်ဆုံးလာပါတယ်2008အခြေခံဥပဒေအရသဘာဝအရင်းမြစ်တင်ရန်ဇာတကိုနိုင်ငံတော်ကပိုင်ဆိုင်တယ်လို့သတ်မှတ်တဲ့အတွက်မွန်လူမျိုးတွေကိုဘိုးဘွားအစဉ်ဆက်ကပေးထားတဲ့အမွေအနှစ်တွေလည်းပျောက်ဆုံးသွားပါတယ်။ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိဖို့အတွက်အပြည့်ရခဲ့တဲ့မွန်ပြည်သစ်ပါတီရဲ့ခရီးစဉ်ဟာအမောင်နှင်းမှသာရှိနေသေးတယ်လို့ဆိုပါတယ်။စေဘေးကြောင့်အိုးအိမ်မဲ့ဖြစ်သွားရသူတွေဟာမိမိတို့ဇာတိကိုပြန်စရာမြေမရှိတော့တဲ့အတွက်မ မွန်ပြည်သူပါတီရှိရာဒေါတောင်ထူထက်တဲ့နေရာဒေသမှာပဲမိခိုးနေထိုင်ကြရပါတယ
်အပြစ်ရဆဲတဲ့အချိန်ကစပြီးယနေ့အထိလက်နက်ကင်ပဋိပက္ခတွေဆက်လက်ဖြစ်ပေါ်နေတဲ့အတွက်မွန်ပြည်သူတွေဟာအမြဲတမ်းစိုးရိမ်ပူပန်နေရပါတယ်ယခင်စီအစိုးရလက်ထက်မှာမိယာတွေတိမ့်ယုံမှုများပြားလာသလိုဘဝပြတ်တဲ့ဒေသခံတွေလည်းများလာခဲ့ပါတယ်အပြစ်ရမတိုင်မီ1995မှာမွန်ပြည်နယ်မှာအစိုးရတိုင်ရင်3ရင်းသာရှိပါတယ်9နှစ်လောက်ကြာတော့တိုင်ရင်20ကျော်ရှိတာပြီးမွန်ပြည်သက်ပါတီရဲ့ထိန်းချုပ်နယ်မြေကိုဝိုင်းထားနိုင်ပါတယ်မွန်ပြည်သက်ပါတီရဲ့နယ်မြေဟာအစိုးရမြေပုံမှာတတော်ကျွေးဝိုင်းဖြစ်နေတယ်လို့မိခမွန်းကဆိုပါတယ်မွန်ပြည်နယ်မှာယင်းနှိမ့်နှံမှုတွေဝင်ရောက်လာပေမဲ့မွန်ပြည်သက်ပါတီရဲ့အကျိုးအမြတ်ခံစား권ဟာအလွန်နည်းပါတယ်တန်းခွေပိုက်လိုင်းတွေမိမိဒေသကိုဖျက်သွားတော်ကိုမြင်နေရတဲ့မွန်ပြည်သူတွေဟာအကျိုးခံစား권မရှိကြပါဘူး။ဒါကြောင့်မိမိတို့ဘိုးဘွားတွေပေးထားတဲ့အမွေအနှစ်တွေမကုံဆုံးခင်မှာအားလုံးအတူတကွပူးပေါင်းကာကွယ်ဖို့အလွန်အရေးကြီးပါတယ်။နောက်လာမယ့်မျိုးဆက်တစ်တွေကိုလည်းခွန်အားအပြည့်အဝနဲ့ခရီးဆက်စေခြင်းနဲ့လို့မွန်အမျိုးသမီးသူတေတီမိခမွန်းကသုံးသပ်ထားတာကိုပြန်လည်တင်ပြလိုက်ရပါတယ်ခင်ဗျာ။
ဝန်ကံပတ်စင်တင်ဆက်တဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။တိုင်းရင်းသတင်းတော်အစီအစဉ်ကိုမကြခင်မှာတင်ဆက်သွားမှာပါ။ဒီမတိုင်ခင်တော့ကိုဝင်းမဲအစီအစဉ်တင်ဆက်ပေးနေတဲ့အပတ်စဉ်ကျမရေးကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်။ဒီတစ်ပတ်ကျမရေးကဏ္ဍမှာတော့ COVID မျိုးကွဲတဲ့ Omicron ကာကွယ်ရေးပြင်ဆင်မှုပြောထားပါတယ်။ COVID-19 မျိုးကွဲတဲ့ Omicron ဟာအနောက်နိုင်ငံတွေအပြင်မြမအိန္ဒိယချင်းတွေအပါအဝင်အာရှနိုင်ငံတွေမှာပါစိုးရိမ်တကြီးပိုးကူးဆက်လာတာကိုသတိပြုဖို့ကျမရေးပညာရှင်တွေကသတိပေးနေပါတယ်။မြန်မာနိုင်ငံမှာလည်းဒီမျိုးကွဲသစ္စာကူးသူတဖြည်းဖြည်းပိုတွေ့လာတာမို့ဘလူကာကွယ်ဖို့ပြင်ဆင်တင်ပါလေ။ဘာကြောင့်ပါလဲ။ဒီအကြောင်းကိုတော့ညီယောက်မျိုးကဒီ White Curve ဒီ Height ဆေးရုံကညင်ကြားရေးမှုနဲ့မြန်မာပြည်ကကိုဗစ်လူနာတွေကိုဖုန်းကနေတဆင့်ကူတာပေးနေတဲ့ဒီကိုဦးဆက်ယောဂအထုကုဒေါက်တာဇေယျသက်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ။
โอเคดัตตาเซียแท็กเนี่ยสมมุติดีโควิดမျိုးကွဲသစ်โอมิครอนကပြန့်နှံ့လာမြန်လာပြီးတော့ဒီအနောက်နိုင်ငံတွေအပြင်ပေါ့เนาะအခုဆိုဒီအာရှဘက်မှာလဲဒီအထူးသဖြင့်မြန်မာအင်္ဂလိပ်ချင်းထိုင်းတို့အိန္ဒိယတို့တရုတ်တို့မှာပါစိုးရိမ်တကြီးပိုတွေ့လာတဲ့အချိန်မှာဒီအားလုံးရဲ့တွေ့ကြုံတွေမူတည်ပြီးတော့ပါဆရာเนาะမြန်မာနိုင်ငံအတွက်ဒီအရေးကြီးဆုံးဆိုလို့ရှိရင်ဘာကိုစာပြီးတော့ရှင်းပြခြင်းလဲဆရာ
အခုလက်ရှိကျွန်တော်โอมิครอนဖြစ်နေတယ်ပေါ့เนาะဒီကဘာလုံးမှာလူတွေကပြောကြတယ်ဒီOmicron ကြီးပဲရှိနေသေးတာမဟုတ်ပါဘူးကျွန်တော် Delta တွေလည်းရှိပါတယ် Omicron ကတော့ကျွန်တော်တို့ဒီဆေးရုံတွေမှာဒီနေ့ဒီချိန်မှာစပြီးတော့တိနှုံးတွေကိုကျွန်တော်တွေ့ရပါတယ်ဟိုတချို့တွေဆိုလို့ရှိရင်ဆိုကျွန်တော်စီမှာလောလောလတ်လတ်တင် Oxygen ကကျွန်တော်100ရာခိုင်နှုန်းကြီးပါယူရတဲ့လူနာတွေရှိတယ်80ရာခိုင်နှုန်းရှိတဲ့လူနာတွေရှိတယ်ဆိုဒီလူတွေကိုအကုန်လုံးကျွန်တော်ပြန်ကြည့်လိုက်လို့ရှိရင် Vaccine တရားမှမထိုးထားတဲ့လူတွေပါပြီးလို့ရှိရင်သူတို့ရဲ့ Chest X-ray ဓာတ်မှန်ကိုကြည့်လိုက်တဲ့ခါမှာအဆုတ်ကမကြံတော့ကိုပျက်စီးသွားပါပြီကျွန်တော်တို့ကတော့နည်းနည်းလေးတော့ကောင်းလာနေတဲ့အနေအထားလေးရှိတယ်ဒါပေမဲ့လည်းပြည်မနိုင်ငံမှာရတဲ့ vaccine အနေအထားရင်ပြည်မနိုင်ငံမှာပေးနိုင်မဲ့ machine တွေပေါ့နော်ကျွန်တော်ဥအထူးဖြင့်ဒီနိုင်ငံမှာကျွန်တော်တို့က high flow oxygen ကိုခေါ်တာပေါ့လေဆိုတော့ oxygen တရားရခိုင်လုံးပေးပြီးတော့ amount အများကြီးနဲ့ကောင်းကောင်းလေးကိုကျွန်တော်တို့ထိန်းနိုင်တယ်ဆိုတော့ဒီချိန်ကြီးမှာကိုယ်ခန္ဓာရောင်နေတဲ့ဟာကြီးကျသွားတဲ့ဒီချိန်ကြီးမှာတော့ပြန်ပြီးကောင်းလာနိုင်မလားဆိုပြီးအချိန်တခုဆွဲဆန့်ပြီးကျွန်တော်ကလုပ်ပြီးဆိုတော့ omicron ဒီပေါ်ပေါ်ဆက်ဆံနေလို့ရတဲ့ virus မဟုတ်ပါဘူးအများအပြားမှာပြောနေတဲ့လက်နဲ့ပပပဲဒုက္ခရောက်တယ်ဆိုတဲ့အနေထားဒီလူငယ်တွေအတွက်ရယ် vaccine ထိုးထားတဲ့လူတွေအတွက်ကိုမှန်ချင်မှန်ပါလိမ့်မယ် vaccine အပြည့်ထိုးရဲဆိုတော့ကျွန်တော်ပြောချင်တာ3လုံးဒါတော့မှဒီ US နဲ့ European country မှာသုံးနေတဲ့ messenger RNA based vaccine ခေါ်တဲ့ Pfizer တော့ Moderna တော့ပေါ့နော်အဲ့ဒါထိုးထားတဲ့လူတွေမှာတော့ very mild disease ဆိုတာမှန်ပါတယ် vaccine မထိုးထားတဲ့လူတွေမှာ2020မှာဖြစ်ခဲ့တဲ့ corona virus အတူတူပါပဲဒီနှုံးအသက်ကြီးတဲ့လူတွေမှာဒုက္ခရောက်လုံးတွေလည်းအတူတူပါပဲဒါပေမဲ့ပိုဆိုးတာအရန်ကိုပြန်တဲ့အတွက်ကြောင့်လူငယ်လေးတွေကဘာမှမဖြစ်ပေမဲ့အိမ်မှာရှိတဲ့အဖိုးအဖွားအဖေအမေဦးလေးတို့အကုန်လုံးဒုက္ခရောက်နေပါပဲအဲ့ဒီဟာဒီသူတို့လုပ်ထားတဲ့ clinical study ကပုံမှန်လေးမှာသုံးထားတဲ့ဒီတရုတ်ပြည်ကလာတဲ့ vaccine တွေဖြစ်တဲ့ Sinopharm နဲ့ Sinovac တို့နော်အဲ့ဒါတွေတခုမှလုပ်ထားမရှိပါဘူးဆိုတော့ဒီ Sinopharm သုံးလုံးထိုးလို့လည်း enough vaccination status ကိုရနိုင်တာဆိုကျွန်တော်တို့မပြောတတ်ဘူးပေါ့နော
်ဟုတ်ကဲ့ဆရာကြီးသိဆုံးမှုအနေထားရောဆရာဘယ်လောက်ထိချုံနေရပြီလဲ
ဆိုတော့ဘတ်ထဲဝင်လာတဲ့အချိန်မှာအခုဆိုရင်မနေ့ကညတညတည်းတွေကျွန်တော်တို့မှာဆိုလို့ရှိရင်ခုန၄ရောက်ဆုံးရှုံးနေပြီလို့ရှိရင်ကုတ်လို့ခေါ်ရ rapid response ပေါ့နော်ဟိုအသက်ရှူရသွားတယ်ဟိုနှလုံးရသွားတဲ့အတွက်ကြောင့်လောက်ရတဲ့ condition တွေလည်းရှိပါတယ်မနေ့ကညတညတည်းဆို17ကျင်းတော့ဒီတို့အတွက်ရှိပါတယ်ပေါ့နော်ဆိုတော့တရက်တရက်၄ရောက်ကနေရှိရောက်ကြတဲ့မှာအဆုံးရှုံးမှုရှိတယ်ဆိုတော့တပတ်ကိုတွေ့ကြည့်လိုက်လို့ရှိရင်အယောက်20အထက်မှာရှိနိုင်တာပေါ့နော်ဆိုတော့ဒါတော်တော်လေးများတာပေါ့လေဟိုဘယင်တော့အနေထားတစ်ခုနဲ့နိုင်စွနိုင်လို့ရှိရင်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာကာကွယ်ဆေးနဲ့ပတ်သက်လို့ရောနောက်ဆုံးထူးခြားမှုနိုင်ငံတကာမှာတွေ့ထားတာရှိသေးလားဆရာ
ဒီအထက်မှာအရေးကြီးတဲ့တစ်ချက်ကတော့အင်္ဂလန်နိုင်ငံမှာစပြီးတော့ပြောတယ်အင်္ဂလန်မှာထိုးတာတော့ကျွန်တော်တို့ဒီမှာနိုင်ငံမှာရှိတဲ့ကိုဗစ်ရှိပေါ့နော်အရင်လုံးရတဲ့တစ်နှစ်ပတ်ဝန်းကျင်လောက်တော့ရခဲ့တဲ့ဟာပေါ့လေအခုလည်းကြိုကြာကြိုကြာရတယ်လို့ပြောပါဒီကိုဗစ်ရှိသည်တို့မှာအသက်တိုးစတော်တော်လေးကိုဆေးရုံကိုမတက်နိုင်အောင်ကာကွယ်နေတာတွေ့ရလေးငှထိုးလို့ရှိရင်ပို့ပြီးတော့ကောင်းနိုင်မှာပေါ့65နှစ်အထက်ကလူတွေကိုသုံးလုံးထိုးထားတဲ့အခါမှာ90ရာခိုင်နှုန်းကျော်တဲ့လူတွေကဆေးရုံမတက်ရတော့ဘူးဤသတ္တရယူသူတို့စီမှာထွေလာတယ်ဒါပေမဲ့၄ချိန်ပြောင်းထိုးလာတဲ့အခါမှာသူတို့တို့ကဒီ effect ကဘာမှတိတ်ပြီးတော့မထွက်လာဘူးပေါ့လေအချောင်းတို့ဒီ၄ချိန်မြောက်ထိုးခြင်းဒီသူတို့အနေနဲ့ကတော့မအားပေးဘူးပေါ့နော်ဒါကြောင့်မို့လို့ India third dose ထိုးတယ် COVID ရှိပေါ့နော်ထိုးခြင်းဒီကျွန်တော်အနေနဲ့အတိုက်တွန်းပါတယ်အာ Sinopharm ရလို့ချင်းလည်းမတက်နိုင်ဘူးပေါ့လေထိုးပေါ့ကွာဒါပေမဲ့၄လုံးထိုးခြင်းတော့၅လုံးထိုးခြင်းတော့ပြည်နိုင်ငံမှာမှတိုက်တွန်းမှုမရှိသေးတဲ့အတွက်ကြောင့်တော့မလုပ်သင့်သေးဘူး
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကတော့အခုမြန်မာနိုင်ငံမှာလည်းဒီ Omicron ကစတွေ့လာတယ်ပေါ့အလားတူပဲပတ်ဝန်းကျင်အထူးသဖြင့်ဒီထိုင်းတို့အိန္ဒိယတို့မှာလည်းပို့ပို့ပြီးတော့တွေ့လာတာအပြင်ဒီတချို့သူတို့နိုင်ငံတွေအနေထားရမြန်မာတွက်ကောဆရာကြီးဘယ်လိုအကြံပြုချင်လဲ
ထိုင်းနိုင်ငံမှာများလာတဲ့ရဲ့ပိုင်းမှာပေါ့နော်သူတို့လည်းသူတို့နင်းသူတို့ဟာနဲ့စပြီးတော့ထိန်းနေသူစမ်းတာတော့ဒီတရုတ်ပြည်မှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ဒီကမ္ဘာလုံးကိုဒီနေ့ဒီချိန်မှာအကုန်ပြောင်းသွားတာတနည်းအားမှမရှိတဲ့နေရာဆိုတာမရှိတော့ဘူးဒီကမ္ဘာလုံးမှာသူနင်းသူစွာပဲပမာနိုင်ငံမှာလည်းအခုရှိနေပါတယ်အင်းနိုင်နိုင်ငံမှာစပြီး prepare လုပ်ရပမာနိုင်ငံလည်း prepare လုပ်ရပါလိမ့်မယ်ဘာလို့လဲဆိုတော့ကျွန်တော်တို့ဒီ New York City မှာ coronavirus စပြီးဝင်လာတဲ့အချိန်မှာဒုက္ခရောက်ခြင်းဒီဝင်လာတဲ့ခါမှာသူကဒုနဲ့တင်နဲ့ယောဂါဖြစ်တဲ့လူကအုံနဲ့ကျင်းနဲ့ဝင်လာတဲ့ခါမှာကျွန်တော်တို့နိုင်ငံမှာရှိတဲ့ဒီတက္ကသိုလ်လုံးမှာဟိုကောင်းလာပါတော့ healthcare system တကူရှိတဲ့နိုင်ငံတကူမှာပတ်စံကိုရေလိုသုံးနိုင်တဲ့နိုင်ငံတကူမှာတော့မှလူဦးရေတန်းနဲ့ချီပြီးဆုံးရှုံးသွားခဲ့ရတာအဲ့ဒါဒီဘာကြောင့်လဲဆိုတော့ preparation မရှိခဲ့လို့နောက်တစ်ခုကဒီ healthcare system ပြတ်သွားတာပေါ့ပြတ်သွားရဆိုတော့ဒါလည်းဆိုဆရာဝန်တွေရောလုံသမားတွေရောရှိသမျှ level လူတွေကဘာမှအလုံးလုံးလဲဆိုတော့စစ်ဆန်ရေးတကူတော့ paralyze ဖြစ်ချသွားပြီးတော့ဒုက္ခရောက်တာပေါ့ဒါကြောင့်မလို့ပမာဏနိုင်ငံမှာလည်း prepare တော့လုပ်ထားပါလိမ့်မယ်အခုကကျွန်တော်တို့ဒီချိန်မှာဆိုရင်ကျွန်တော်ကခံနာသေးတယ်ကျွန်တော်တို့ကိုယ်တိုင်အကုန်လုံးပထမတစ်ခေါက်တော့ရဲ့လုပ်တော့ကျွန်တော်ကသူက well prepare လုပ်ထားတဲ့ခါကျတော့ဥမာဈေးရုံမှာကျွန်တော်လူနာတွေတက်ပြီးမြဲကျွန်တော်တို့မှာဆရာဝန်နေထားတွေရှိတယ်ကျွန်တော်တို့နီးမျိုးစုံနဲ့ခွဲပြီးတော့ယူရဲစစ်ဖြစ်တဲ့လူကိုကျွန်တော်တို့ဒီလိုမျိုးတတ်နိုင်တဲ့လောက်အသက်ကိုကယ်နိုင်တဲ့လောက်ကယ်တယ်ပေါ့လေဆိုဒီလိုလုပ်ခြင်းအားဖြင့်ဈေးရုံတွေမှာ prepare လုပ်ထားရင်ဘယ်နေရာတွေမှာဖွင့်မလဲအဲ့မှာအခုဆိုရင်ဈေးရုံတွေမှာပဲကျွန်တော်တို့နေရာနည်းနည်းလေးကိုချက်ချက်ပြီးဖွင့်ပြီးတော့ဈေးရုံကိုကျွန်တော်ကုလိုက်ခြင်းအားဖြင့်တော့ဥမာဈေးရုံတွေကိုကျွန်တော်ပိတ်ချလိုက်တယ်အကုန်လုံး virtually ကြည့်တယ်ဆိုတော့ဒါမျိုးတွေကလုပ်လို့ရတဲ့အပိုင်းပေါ့ဆိုအဲ့ချင်းတော့ဒါမျိုးတွေမလုပ်ခဲ့လို့ကျွန်တော်အကုန်လုံးဒုက္ခရောက်သွားတော့
ဟုတ်ကဲ့နောက်ဆုံးရောကျွန်တော်မမေးမိတဲ့တခြားရေးကြည့်တာပြောလို့ရှိရမလားဆရာ
ပမာဏနိုင်ငံမှာကျွန်တော်အများဆုံးပြောချင်တာကလူစုလူဝေးတွေမလုပ်ပါနဲ့ဒီယောဂါဒီကျောင်းသားတွေကနေစလာတာဒီ Omicron စပြီးပြပေါ်လာတာဒီတောင်အာဖရိကနိုင်ငံမှာရှိတဲ့ small town တွေမှာရှိတဲ့တဲ့တို့ကြောင်းသားတွေမှာဖြစ်တာပါ။ကျွန်တော်အဲ့ရနေတစ်ဆင့်တက္ကပါလုံးကြီးကိုကူးနေပါပြီ။ဒိုနီသူစွာပဲ US မှာ New York မှာစပြီးတော့တွေ့တာဒီဒီ Upstate New York လို့ခေါ်ဆိုတာဒီ virus ရှိတာမဟုတ်ဘူးလေ။နင်းတော်တော်လေးနေတာအိန္ဒိယတရားဝင်တဲ့အဝေးကြီးတွေအဲ့မှာကြောင်းနေပဲရှိတာ။သူတို့ဆိုရင် vaccine နဲ့ထိုးထားပြီးသားလူတွေပါ။ဆိုတော့တက္ကတို့ကြောင်းသားတွေမဆင်မတက်ကြဘူး။အဲ့လိုမျိုးတွေကနေတစ်ဆင့်ပူလာရင်းနဲ့နောက်ကြတော့ဒါလေ New York City, New York State, တခြားသော state တွေ state တွေစပ်ပြီးတော့ပြန်သွားတာပေါ့။ဆိုတော့ဒါကြောင့်မို့စေမထူထားတဲ့လူတွေဖြစ်နိုင်လို့ရှိရင်စုစုဝေးဝေးမလုပ်ပါနဲ့ဒီစစ်နိုင်တဲ့အခြေအနေရောက်လို့ရှိရင်စစ်ပါ
Okay ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဘတ်စင်ဂျမိုင်းကနာကိုကိုဝင်းမင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ဘတ်စင်တိုင်းသတင်းလောင်းအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီချီဒီအစီအစဉ်ကိုတော့ထိုင်းချီဆိုင် FVB ရဝိုင်းတော်သားတွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
ပစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအမီပါနေဆက်ဒေတာတိုင်းသားသတင်းထောက်တွေအတင်းဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလောမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်ဖလန်းနဲ့မင်းတက်မြို့နယ်ဘက်မှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေး CDF အဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေပါတယ်စစ်ကောင်စီတပ်ဖွဲ့တွေကလက်နက်ကြီးပစ်ခတ်မှုကြောင့်ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ကရွာသားတွေထိခိုက်ဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်17လအတွင်းချင်းလူမျိုး160ကျော်တပ်ဖြတ်ခံခဲ့ရတယ်လို့ထုတ်ပြန်ခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနန်းဟောင်းမရှင်တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ချင်းပင်နယ်ဖလားနယ်မင်းတပ်မြို့နယ်ဘက်မှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေး CDF အဖွဲ့တွေအကြားဇန်နဝါရီလ17နဲ့22ရက်နေ့တွေမှာတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ချင်းပင်နယ်ဖလားမြို့နယ်အတွင်းဇန်နဝါရီလ17ရက်နေ့မှာစစ်ကြောင်းချီလာတဲ့စစ်ကောင်စီတပ်ဖွဲ့တွေကိုဘုံခွဲတိုက်ခိုက်ခဲ့တယ်လို့17ရက်နေ့ညနေပိုင်းရှန်အွမ်ဆိုတဲ့ရွာမှာစစ်ကောင်စီတပ်တွေထမင်းချက်နေတဲ့အချိန်ခြုံခိုတိုက်ခိုက်ခဲ့လို့15ယောက်ကြာဆုံးခဲ့တယ်လို့ဖလန်း CNDF ပြန်ကြားရေးတာဝန်ခံကပြောပါတယ်။မင်းတပ်မြို့နယ်ဘက်မှာလည်းမတူပီမြို့နယ်ဘက်ကိုတွားတဲ့စစ်ကောင်စီတပ်ဖွဲ့စစ်ရင်တန်းကိုမင်းတပ်မတူပီကြား42မိုင်မှာဇန်နဝါရီလ17ရက်ညနေ 9:00 အချိန်ခန့်ကခြုံခိုတိုက်ခိုက်ခဲ့လို့စစ်ကောင်စီတပ်သား4ဦးသေဆုံးပြီး45မိုင်မှာထပ်မံမိုင်းခွဲတိုက်ခိုက်ခဲ့လို့စစ်ကောင်စီတပ်သား3ဦးထပ်မံသေဆုံးခဲ့တယ်လို့မင်းတပ် CDF ကနေသတင်းထုတ်ပြန်ထားပါတယ်ဖလားနဲ့မင်းတပ်မြို့နယ်အတွင်းပစ်ခတ်တိုက်ခိုက်မှုမှာစစ်ကောင်စီဘက်ကထိခိုက်ကြဆုံးမှုများတယ်လို့ CDF ဘက်ကပြောပေမဲ့တိကျအတည်ပြုချက်တော့မရရှိခဲ့ပါဘူး
။ Greenbin နဲ့ Cockrey မြို့အထက်အာရှလမ်းမပေါ်မှာပြီးခဲ့တဲ့ဇန်နဝါရီ9ရက်နေ့ညကလောင်စာစီတင်လာတဲ့ကားတစ်စီးကိုကရင်မျိုးတားလူမျိုးရေးတပ်မတော် KNL ဘက်ကပစ်ခတ်တိုက်ခိုက်အပြီးစစ်ကောင်စီတပ်ဖွဲ့ဝင်တွေကရွာထဲမှာလက်နဲ့ကြီးလက်နဲ့ငယ်အပြင်လေရင်တွေနဲ့ပြန်လည်ပုံကျဲတိုက်ခိုက်ခဲ့ပါတယ်။စစ်ကောင်စီပြန်လည်ပစ်ခတ်တဲ့လက်နဲ့ကြီးတွေဟာ Cockrey တောင်ပိုင်းမြို့ဟောင်းရွာတစ်တမိုင်ကုံစားတဲ့ရွာဘက်ကိုရောက်ရှိပြီးဒေသခံတို့အသေးဆုံးပြီးတော့စစ်တအုပ်တန်ရန်ရရှိသွားပါတယ်။အဲ့ဒါပြင်နေအင်ချိုပြက်စီးပြီးရဘာချာတချို့လည်းမီးလောင်သွားတယ်လို့အဲ့ဒီမှာရှိနေတဲ့ KNL တာဝန်ရှိသူတို့ကပြောပါတယ်အဲ့ဒီပြစ်ခတ်မှုတွေကြောင့်ကော့ကရိတ်မြို့နယ်ထဲမှာထွက်ပြေးတိမ်းရှောင်နေတဲ့ဒေသခံ8,000ကျော်ရှိပြီးလက်ရှိအိမ်မပြန်ရဲတွေပဲတိမ်းရှောင်နေရဆဲဖြစ်ပါတယ်
မွန်ပြည်နယ်မော်လမြိုင်မြို့ဗအံဖက်အသွားအတေရန်တရားအလွန်ဆက်မှုစုံနဲ့လူနေရက်ွက်လမ်းတွေပေါ်မှာရောင်းချနေတဲ့ကျူးကျော်ဆိုင်တွေကိုဇန်နဝါရီလ10ရက်မနေ့ပိုင်းမှာလုံခြုံရေးတာဝန်ယူထားတဲ့စစ်သားတွေလာရောက်ဖယ်ရှားလိုက်ပါတယ်အဲ့ဒီအနီးတဝိုက်မှာကျူးကျော်ဆိုင်100လောက်ရှိတဲ့အထက်မှာဆိုင်အကြီးတွေကိုတော့တပတ်အတွင်းအပြေးဖြတ်ပေးဖို့ပြောသွားပေမဲ့ဆိုင်ငယ်ပေါင်း60လောက်ကိုအဲ့ဒီနေ့မနေ့ပိုင်းမှာတခါတည်းဖျက်ဆီးပစ်လိုက်တယ်လို့အနီးတဝိုက်နေထိုင်တဲ့ညောင်ပင်စိတ်ရက်ွက်သားတဦးကပြောပါတယ်အရင်အစိုးရလက်ထက်ကတည်းကလမ်းကျူးကျော်သူတွေကိုတတိပေးစာပေးဖို့ခဲ့တယ်လို့အစိုးရအပြောင်းလဲဖြစ်ပေါ်ခဲ့ပြီးတဲ့နောက်ပိုင်းလမ်းဦးစီးဌာနကလည်းဇန်နဝါရီလ10ရက်နေ့မှာအပြေးပိုင်ဖယ်ရှားပေးဖို့တတိပေးစာပေးဖို့ခဲ့ပါတယ်
ရှမ်းပြည်တောင်ပိုင်းမွန်းကွန်မြို့နယ်မှာမြောက်ပိုင်းမှာမိတ်တပ်ဖွဲ့တွေနဲ့ RCSS ကြာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်စစ်ပေးရှောင်လာတဲ့ရွာသားတွေရဲ့စခန်းထဲကိုစစ်ကောင်စီတပ်သားတွေကလာရောက်နေထိုင်တဲ့အတွက်စစ်ပေးရှောင်တွေရောစစ်ရှောင်ကူညီပေးနေတဲ့သူတွေပါစိုးရိမ်ထိတ်လန့်မှုဖြစ်ပွားနေပါတယ်။ဇန်နဝါရီ17ရက်နေ့ကမွန်းကွန်မြို့ရက်ွက်6လလမင်္ဂလာဘုံကြီးကျောင်းရှိစစ်ပေးရှောင်ရွာသား100နီးပါးနဲ့အတူစစ်ကောင်စီတပ်သား30ကျော်ကလာရောက်ရောနှောနေထိုင်တဲ့အတွက်စစ်ရှောင်တွေမြုပ်ထဲအထိတိုက်ပွဲဖြစ်ပွားလာမှာကိုစိုးရိမ်နေကြပါတယ်။စစ်ကောင်စီတပ်သားတွေဟာကနေ့ထိဘုံကြီးကျောင်းမှာဆက်လက်စခန်းချနေသေးတာကြောင့်စစ်ရှောင်တွေကိုကူညီပေးဖို့အတွက်လာကြတဲ့တခြားဒေသကစေတနာရှင်အလှူရှင်တွေလည်းမလာရဲကြတော့ဘူးလို့မွန်းကွန်မြို့ခံလူငယ်တွေကပြောပါတယ်
မောင်တော်မြို့နယ်ခုံတိုင်ကျေးရွာမြောက်ပိုင်းကလက်ဘော်ချောင်းအထက်ပိုင်းမှာဝါခုတ်သွားတဲ့ခုံတိုင်ကျေးရွာသားမျိုးအမျိုးသားတွေကိုဇန်နဝါရီလ9ရက်နေ့ကလက်နက်ကင်တစုကပြစ်ခတ်တဲ့အတွက်တဦးဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။ခုံတိုင်ကျေးရွာသားဦးထွန်းလင်းဆိုသူညာဖက်ဒူးမှဒဏ်ရာရရှိခဲ့တဲ့အတွက်အခုခါမောင်တော်စေယုံမှဆေးကုသမှုခံယူနေရတယ်လို့မောင်တော်မြို့ခံတွေကပြောပါတယ်။သူတို့ကိုပြစ်ခတ်ခဲ့တဲ့လက်နက်ကင်တွေကတော့အာစာအဖွဲ့လိုယူဆရကြောင်းနဲ့အင်အား20ခန့်ရှိတယ်လို့ထွက်ပြေးလွတ်မြောက်လာသူတွေကပြောဆိုခဲ့ကြောင်းမောင်တော်မြို့ခံတွေကပြောပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်17လတာကာလအတွင်းစစ်ကောင်စီတပ်ဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်ချင်းလူမျိုး160ကျော်တပ်ဖြတ်ခံခဲ့ရတယ်လို့ချင်းရေးရအဖွဲ့ချုပ် ICA ကပြောဆိုလိုက်ပါတယ်အကြောင်းစုံကိုတော့ကိုရော့ဘတ်ကစူးစီးတင်ဆက်ပေးထားပါတယ်
မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုဖြစ်ပွားပြီးနောက်ဖေဖော်ဝါရီလ1ရက်ကနေဒီဇင်ဘာလ31ရက်နေ့အထိ17လတာကာလအတွင်းမှာအာဏာသိမ်းစစ်ကောင်စီတပ်ဖွဲ့ရဲ့တပ်ဖြတ်မှုကြောင့်ချင်းလူမျိုး163ဦးသေဆုံးခဲ့ရပြီလို့ချင်းကြီးရဖွဲ့ချုပ် ICA ကဇန်နဝါရီလ6ရက်နေ့ကကြေညာချက်တစောင်ထုတ်ပြန်လိုက်တာပါစစ်ကောင်စီတပ်ဖွဲ့အနေနဲ့ငင်းချမ်းစွာဇာနာဖို့ထုတ်နေကြတဲ့ပြည်သူတွေကိုအကြမ်းဖက်တိုက်ခိုက်တာမတရားဖမ်းဆီးညှဉ်းပန်းနှိပ်စက်တာမီးရှို့တပ်ဖြတ်တာလက်နက်ကြီးအပါအဝင်လေကြောင်းကနေတိုက်ခိုက်မှုတွေကြောင့်ချင်းလူမျိုးအရက်သားသူအများစုဟာတည်ဆုံကြရတာလို့ချင်းရရဖွဲ့ချုပ် ICA ရဲ့ပြန်ကြားတာဝန်ခံကပြောပါတယ
်ဆီအာနာတိန်ပြစ်စတလာအတွင်းဒါစစ်ကောင်စီကြောင့်တည်ဆုံရတဲ့ချင်းတိုင်းတာဝန်ရေ160ကျော်ရှိနေဆိုပြီးတော့မှကျွန်တော်တို့ထုတ်ပြန်ထားပါတယ်ဒီတည်ဆုံသွားတဲ့သူတွေထဲမှာတော့ဆန္ဒပြလို့ဒီတပိတ်တွေမောက်လို့စစ်ကောင်စီဘက်ကနေအကြမ်းဖက်ဖြုတ်ခွဲလို့တည်ဆုံတာတွေရှိမယ်စစ်ကောင်စီဘက်ကနေဒီရက်ရွာတွေထဲပေါ့နော်တကယ်ကြီးရွာတွေလူနေရက်ွက်တွေထဲဝင်ရောက်ပြီးတော့မှဒါရန်တန့်ပစ်ခတ်လို့နေအိမ်အတွင်းမှာပဲကြီးထိမှန်ပြီးတည်ဆုံတာရှိမယ်စစ်ပီးရှောင်ရင်းနဲ့အင်အားပြက်လာပြီးစေဝမလုံလောက်လို့တည်ဆုံတာပြီးတော့မှဒီစစ်ကောင်စီဘက်ကနေလူတွေကျင်တဲ့ချက်စားတဲ့နေရာတွေလူနေအိမ်တွေမှာဒါမိုင်းထောင်ထားလို့ဒါမိုင်းမိပြီးတော့မှတည်ဆုံတာတွေရှိပါတယ်ပြီးတော့မှဒီဖမ်းဆီးနှိပ်စက်ခံရလို့တည်ဆုံတာလည်းရှိမယ်မိရှုတက်ဖြတ်ခံရလို့တည်ဆုံတာတွေရှိရပေါ့နော်တချို့ဆိုရင်ဒါအလောင်းတောင်ပြန်မရဘူးအလောင်းဖြောင်းတဲ့တတိဖြောင်းတဲ့ပုံစံတွေလည်းရှိပါတယ်
အဲ့ဒီတည်ဆုံသူတွေထဲမှာအမျိုးသမီး18ဦးအပါဝင်အယက်သားပြည်သူ88ဦးနဲ့ချင်းတော်လိုင်းတပ်ဖွဲ့ဝင်86ဦးပါဝင်ပြီးအဲ့ဒီထဲမှာစစ်ကောင်စီရဲ့မီးရှို့မှုကြောင့်တည်ဆုံသူ9ဦးနဲ့အလောင်းပြန်မရတဲ့အယက်သား10ဦးတို့ပါဝင်တယ်လို့လည်း ICA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်စစ်ကောင်စီတပ်ဖွဲ့တွေဟာပြီးခဲ့တဲ့ဇန်နဝါရီလ6ရက်နေ့9ရက်နေ့ကလည်းမတူပီမြို့နယ်ကီလုံးနယ်လုံလောကျေးရွာဘက်မှာ9တုံချင်းတရင်ဌာနတည်ထောင်သူ2ဦးလည်းဖြစ်အက်ဒီတာချုပ်ဟောင်း2ဦးလည်းဖြစ်တဲ့ဘူးတူကြီးမပါဝင်ခရီးသွားအယက်သားပြည်သူစစ်တဦးကိုလူသားတိုင်းအဖြစ်ဖမ်းဆီးပြီးတပ်ဖြတ်ခဲ့ကြပါတယ်စစ်ကောင်စီတပ်ဟာစစ်ရင်နဲ့ပတ်သက်ဆက်နွယ်မှုမရှိတဲ့အယက်သားပြည်သူတွေအပေါ်ပြစ်မှတ်ထားပြီးစနစ်တကျတိုက်ခိုက်တပ်ဖြတ်နေတာဖြစ်ပြီးဒါဟာလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့စစ်ရာဇဝတ်မှုဖြစ်တယ်လို့ ICA ပြန်ကြားရေးတာဝန်ခံကဆက်ပြောပါတယ်
တိုက်ပွဲဖြစ်လာပြီဆိုရင်တော့အယက်သားပြည်သူတွေအပေါ်မှာထိခိုက်မှုအနည်းဆုံးဖြစ်အောင်ပေါ့နော်ထိခိုက်မှုမရှိအောင်ရှောင်ရှားရမယ်အယက်သားပြည်သူတွေကိုကာကွယ်ရမယ်ဒီအယက်သားစေယုံတို့စာတင်ကျောင်းတို့ဖျားကျောင်းတို့ဆိုရင်ဒါမတိုက်ခိုက်ရဘူးကာကွယ်ရမယ်ဆိုတဲ့ဒါ code of conduct တွေရှိပြီးသားပေါ့နော်ဒီတော့ဒီစစ်ကောင်စီရဲ့ဓာတ်တွေကိုပြောင်ပြောင်တင်းတင်းချိုးဖောက်နေရတွေ့ရတယ်ပေါ့နော်ဒါစစ်စာဇဝတ်မှုတွေကျူးလွန်နေရဟုတ်ဒါလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့စာဇဝတ်မှုပြီးတော့မှစစ်စာဇဝတ်မှုလည်းမြောက်ပါတယ
်စစ်ကောင်စီတပ်ဖွဲ့အနေနဲ့သူတို့ကျူးလွန်တဲ့ပြစ်မှုတွေပေါ်တာဝန်ခံရမှာဖြစ်တယ်လို့အယက်သားပြည်သူတွေရဲ့အသက်ဥိန်စည်းစိမ်တွေကိုပြစ်မှတ်ထားတိုက်ခိုက်တပ်ဖြတ်တာတွေကိုချက်ချင်းရတံဖို့ကိုလည်းချင်းရဖွဲ့ချုပ်ကတောင်းဆိုထားပါတယ်ခင်ဗျာ
ဆက်ပြီးတော့ရခိုင်ပြည်နယ်စစ်တွေမြို့မှာမြို့တော်အင်္ဂါရက်နဲ့ညီအောင်လိုက်စင်မဲ့၃ဘင်းရင်တွေဘေးရွယ်ဆိုင်ကယ်တွေကိုဖမ်းဆီးအရေးယူမယ်လို့ပြည်နယ်စီပင်တရားရေးကော်မတီကပြောဆိုလိုက်တဲ့အပေါ်ဒီလိုမျိုးဖမ်းဆီးအရေးယူမှုတွေမလုပ်ဖို့အရက်ဘတ်အဖွဲ့အစည်း၉ဖွဲ့ကနေပြည်နယ်ဝန်ကြီးချုပ်စီကိုမကြသိမီကစာရေးတောင်းဆိုလိုက်ပါတယ်။ဘာကြောင့်အခုလိုမျိုးတောင်းဆိုရတာလဲ။ဖမ်းဆီးအရေးယူမှုတွေလုပ်ရင်ရောဘလိုမျိုးတက်ရောက်မှုတွေဖြစ်မှာလဲဆိုတာကိုတော့မောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ်။
ရခိုင်ပြည်နယ်ဝန်ကြီးချုပ်စီစာရေးတောက်ဆိုရာမှာပါဝင်တဲ့ရခိုင်အမျိုးသမီးကွန်ရက်ဥက္ကဋ္ဌဒွါညိုအေးကသုံးပီးတွေနဲ့ဘေးတွစ်ဆိုင်ကယ်တွေကိုဖမ်းဆီးအရေးယူမှုတွေလုပ်ရင်ဖြစ်လာနိုင်တဲ့ဆိုးကျွေးတွေကိုအခုလိုပြောပါတယ
်။ကျမတို့စီမားလေးတုံ့ပြန်မှုတွေကအားတက်နေတယ်ဒီကလေးပြီးတော့လူတွေကလည်းအလုပ်ပိုင်းချားပါတော့စောင်းနေချီချင်းကစိတ်မလွယ်ပေါ့နော်။အဲ့လိုအနည်းငယ်နေဖြစ်တဲ့ဒီလေးတွေနဲ့သုံးဆိုင်ကယ်ကိုဆန်းလိုက်မယ်ဆိုလို့ရှိရင်တော့ဆက်ရောက်မှုတွေတော်တော်လေးဆိုးကျွေးများမယ်ပေါ့နော်။ဒါကြောင့်လည်းဆိုရင်အဲ့ဒီလူတွေရဲ့မိသားစုတွေကျမဒီညာရီအစားဒီစာဝတ်နေကိုအကုန်လုံးအောက်ချက်တွေဖြစ်ကုန်မယ်ပေါ့နော
်ဇန်နဝါရီလ3ရက်နေ့ကပြည်နယ်ဥပဒေချုပ်ရုံးအစည်းအဝေးခန့်မှန်းမှာပြုလုပ်တဲ့တန်းစားရှမ်းလန်းပွဲမှာပြည်နယ်ကောင်စီပြောခွင့်ရဦးလှသိန်းကရခိုင်ပြည်တွင်းလိုက်စံမဲ့သုံးပီးတွေနဲ့ဘေးတွေ့ရိုက်တွေကိုဖမ်းဆီးအရေးယူမှုတွေလုပ်မယ်လို့ပြောဆိုခဲ့တာပါဒီလိုဖန်ဆီးမှုတွေလှုပ်လာရင်မိသားစုစာဝဲနေရဲ့ပြဿနာပေါဝံသူတို့ကိုအားထားပြီးသွက်လာနေကြတဲ့အခြေခံလူတန်းစားတွေပါအခက်အခဲဖြစ်လာနိုင်တဲ့အတွက်ရခိုင်မျိုးသမီးများကွန်ရရခိုင်မျိုးသမီးများစေရုံရခိုင်တမျိုးသားလုံးစေလုံးညီညွတ်ရဲ့ကော်မတီညီညွတ်သောလူငယ်များစေရုံအပေါဝံလူမှုအဖွဲ့အစည်း၉ဖွဲ့ကဖန်ဆီးမှုတွေမလုပ်ဖို့ဇန်နဝါရီလ9ရက်နေ့ကဝန်ကြီးချုပ်ဒေါက်တာအောက်ကျော်မင်းစီစာရေးတောက်ဆိုခဲ့ကြတာဖြစ်ပါတယ်မျိုးတော်အင်္ဂါရဲနဲ့ညီဖို့အတွက်ရိုက်စည်းကန်လက်စည်းကန်တွေကိုပြည်သူတွေနားလည်အောင်ရှာပြဖို့လိုတယ်လို့လည်းဒွါညိုအေးကအခုလိုစပြောပါတယ်
ကျမတို့ကလိုအပ်တာကရင်းစီကန်လန်စီကန်ကိုဒီလိုအားလုံးနားရတဲ့ဆက်ပြတာလက်ခံသိပ်မမီဖြစ်နေတယ်။နောက်တစ်ခုကမြို့တော်အင်္ဂါရက်နေ့ညီဖို့အတွက်ဘတ်စကားတွေပါတယ်ခိုင်းကြီးဆွဲတာစ စ်တွေပါမရှိဘူး။ဘုန်းကြီးတို့စစ်တွေမှာကနေထိုင်နေရာလည်းတက်လာကြတယ်ဆိုတော့သူတို့တွေလည်းလမ်းစကန်ကြီးစကန်ကြီးစစ်မှတ်လို့မိခင်မှာမိမယ်ပေါ့နော်။အဲ့ဒါကိုကျွန်တော်တို့အသိပညာပေးပြီးလုပ်ပေးလို့ရှိရင်တနည်းတစ်ခြားတော့ဖြစ်သွားလိမ့်မယ
်။စိုက်တွေမျိုးကသုံးပြီးမဟုတ်သူတူဖြစ်တဲ့ကိုကျော်မြတ်ကဒီလိုဖန်ဆီးမှုတွေလုပ်ရင်မိသားစုအတွက်မတွေးရစရာဖြစ်တယ်လို့ရခိုင်ဘာသာနဲ့အခုလိုပြောပါတယ
်
။ဆောင်းဝနေခက်ခဲဖြစ်မှာကမတွေးရစရာဘူးဘယ်လိုလုပ်ရမှာလဲဖမ်းမကူလည်းကြောက်တယ်တက်နိုင်ဆုံးတော့ရှောင်ပြီးသွားနေကြတယ်တကယ်လို့ဖမ်းလာမယ်ဆိုရင်အခက်ခဲကအမျိုးမျိုးကြုံရမယ်မိသားစုဆောင်းဝနေကိုယ်စည်းနှုံးတက်တာကတမျိုးတခြားအလုပ်တွေပြောင်းလို့မယ်ဆိုရင်လည်းအဆင်မပြေဘူးလေတစ်ရက်လုံးမှ9000 6000ရတဲ့ပညာလုပ်ပဲရှိတယ်အဲ့ဒါတွေကလည်းနေ့တိုင်းလုပ်ရတာမဟုတ်ဘူး
အခုလိုအနှစ်အယိုက်တွေကိုအာနာဘေတွေကဖန်ဆီးမှုတွေလှုပ်လာရင်အကျိုးစားတွေအဖြစ်အလို့ကိုက်ချပါတဲ့ရခိုင်ပြည်မှာခိုးဆိုးလူရမှုတွေအပါအဝင်ရာဇဝဲမှုတွေမြက်လာနိုင်တယ်လို့စိုက်တွယ်မြို့ခံတွေကစိုးရိမ်နေကြပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။ချင်းပင်နယ်ဖလန်းနယ်မင်းတပ်မြို့နယ်ဖက်မှာစစ်ကောင်စီတပ်နဲ့ချင်းကကွယ်ရေး CDF အဖွဲ့တွေအကြားဇန်နဝါရီလဒုတိယအပတ်မှာတိုက်ပွဲတွေဆက်ဖြစ်နေပြီးစစ်တပ်ဘက်ကထိခိုက်မှုများတယ်လို့ CDF ဘက်ကပြောပါရယ်။ကရင်ပြည်နယ်ကော့ကရိတ်မြို့အထက်အာရှလမ်းမပေါ်မှာလောင်စာဆီတင်ကားတစ်စီးကို KNU ကပစ်ခတ်တိုက်ခိုက်ခဲ့ပြီးစစ်ကောင်စီတပ်ဖွဲ့ဝင်တွေကရွာတွေထဲကိုလက်နက်ကြီးပစ်ခတ်မှုကြောင့်ရွာသားတွေထိခိုက်ဒဏ်ရာရရှိခဲ့ပါရယ်။
သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မကအမီပ
ါ။သရရှင်တွေအခုနားဆင်ကြတာကတော့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်။ VOA ကနေခြားတော်ရင်းနေညာပိုင်းနောက်ဆုံးရသတင်းတွေကိုဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။သရရှင်နေနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုဝေဖန်ကြံပေးခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင် email ကနေတစ်ဆင့်စာရေးသားဆက်သွယ်နိုင်ပါတယ်။ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။အခုတော့ကြံရှိနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုဇော်ဝင်းနိုင်ကတလက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံအတွင်းအကြမ်းတဲတွေပိုပြီးဆိုးမလာအောင်ကူညီဖြည့်ရှင်ဖို့အတွက်နိုင်ငံတကာအသိုက်အဝန်းရဲ့အာထုတ်ကြိုးပမ်းမှုတွေကိုအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကပူးပေါင်းဆောင်ရွက်ဖို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထုကိုယ်စားလှယ်နိုလင်းဟေဇာကတိုက်တွန်းလိုက်ပါတယ်။လက်ရှိအာဆီယံအလဲကျဥက္ကဋ္ဌတာဝန်ယူထားတဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့မြန်မာနိုင်ငံခီးစဉ်အပြည့်ရပ်ပိုင်းအတွင်းမှာပဲအခုလိုတိုက်တွန်းလိုက်တာဖြစ်ပါတယ်ခင်ဗျာ။ပူးချုပ်မှုကြီးမြောက်လိုင်းဦးဆောင်တဲ့တပ်ဒီလောက်ရဟာလူသားတို့ပေါ်ကျွလို့နဲ့ရာဇဝမှုမြောက်နေတာမို့ထိရောက်တဲ့နိုင်ငံတကာကဖိအားလုံနေပြီလို့နိုင်ငံတကာလူခွင့်ရေးအဖွဲ့ကပြောကြားလိုက်ပါတယ်။မြန်မာစစ်တပ်တွေဟာနေရာအနက်လူခွင့်ရေးချိုးဖောက်ကျွလို့နေတာကြောင့်အခုလိုပြင်းထန်တဲ့အဆင့်အထိရောက်လာပြီးနိုင်ငံတကာအစိုးရတွေကထိထိရောက်ရောက်ဖိအားပေးတုံ့ပြန်ကြဖို့နိုင်ငံတကာလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကတိုက်တွန်းလိုက်တာဖြစ်ပါတယ်ခင်ဗျ။တလနီးပါစစ်စေးချနာမှုတွေရပ်ဆိုင်ထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်သူ့ရဲ့စီးပွားရေးအကြံပေးမစ္စတာရှောင်းတန်နဲ့အပါအဝင် NLD အစိုးရလက်ထက်ကဝန်ကြီး3ဦးတို့ရဲ့နိုင်ငံတော်လျှို့ဝှက်ဥပဒေပုံမှ31ဂန်းနဲ့ဆွဲထားတဲ့အမှုကိုဒီကနေ့ပြန်လည်စစ်စေးချနာခဲ့ပါတယ်။ဒီကနေ့ရုံးချိန်မှာစစ်ကောင်စီဘက်ကတင်တဲ့တပ်သေး2ဦးကိုစစ်ဆေးခဲ့တယ်လို့သိရပါတယ်။ဒူရဲမှုအဆင့်ရှိတဲ့ရဲရာရှိ2ဦးနဲ့ယာဉ်မှု2ဦးတို့ကိုဒီနေ့စစ်ဆေးမှုပြုလုပ်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းကိုဗစ် -19 မျိုးဗီဇာကွဲအိုမီကရွန်ကူးစက်နေသူ42ဦးကိုတပ်ခွဲဆန့်သတ်တွေ့ရှိခဲ့ကြောင်းစစ်ကောင်စီကျန်းမာရေးဌာနကဒီကနေ့သတင်းထုတ်ပြန်ပါတယ်။ဒါဟာမြန်မာနိုင်ငံမှာကိုဗစ် -19 အိုမီကရွန်မျိုးဗီဇာကွဲကူးစက်သူလက်ရှိအချိန်ထိတရက်အတွင်းအများဆုံးတွေ့ရှိခဲ့တာလည်းဖြစ်ပါတယ်။အခုOmicron ကူးစက်သူတွေဟာပြပကနေ relief flight နဲ့ပြန်လာကြသူတွေဖြစ်တယ်လို့ဆိုပါတယ်။ဒီချိန်ထဲမှာပဲမြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်း COVID ကူးစက်သူ182ဦးကိုတွေ့ရှိခဲ့ပြီးသေဆုံးသူ2ဦးရှိခဲ့ကြောင်းလည်းကျန်းမာရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာ engineer တွေကတော့ Nashwan Khali နဲ့ PJ Elliot တို့ဖြစ်ပါတယ်။View American အတန်ရဲ့ကြာတော်ရင်းနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းလိုမီတာ19.25 30နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လဲကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါThank you.
This program has come to you from the Voice of America, Washington.